Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA အမေရိကန်အဆံကနေ2020ပြည်ဇွန်လ15ရက်တနင်္လာနေ့နနက်ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကပြင်ဆက်မှာပါ။Atlanta ကအဆင့်တစ်စားလို့ရတဲ့ဆိုင်ရဲ့ကားနဲ့မောင်းဝယ်ယူရတဲ့နေရာမှာလူမဲမျိုးသားတအုပ်ကိုတနက်နေ့ပြစ်ခတ်ဖမ်းဆီးမှုကြောင့်တည်ဆုံးခဲ့တဲ့အတွက်ရဲအရာရှိကိုအလုတ်ကနေထုတ်ပယ်လိုက်ကြောင်းရဲတပ်ဖွဲ့ကတနုနီအစောပိုင်းကကြေညာခဲ့ပါတယ်။တနက်နေ့ပြစ်ခတ်တဲ့ရဲအရာရှိ Garrett Rolfe ကိုတာဝန်ကနေရပ်ဆိုင်းလိုက်ပြီးဒုတိယရဲအရာရှိ Devin Brosan ကိုတော့လာစာနဲ့ခွင့်ပေးလိုက်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။စနေနေ့က Atlanta ရဲတပ်ဖွဲ့အကြီးအကဲရာထူးကနေနှုတ်ထွက်ပြီးတဲ့နောက်မှာအခုလိုမျိုးရဲအရာရှိနှစ်ဦးကိုအရေးယူလိုက်တဲ့အကြောင်းကြေညာခဲ့တာပါ။ဝင်တီစားတောက်ဆိုင်ရဲ့ကားနဲ့မောင်းဝင်ရတဲ့နေရာမှာလူမဲမျိုးသားအသက်24နှစ်အရွယ် Richard Brooks တနက်နေ့ပြစ်ခတ်ဖမ်းဆီးရမှာတိတ်ဆုံးခဲ့ပြီးတဲ့နောက်24နာရီအတွင်းရဲတပ်ဖွဲ့အကြီးအကဲ Erica Shields ရာထူးကနေနှုတ်ထွက်ခဲ့တာပါ။အခုလိုရဲရဲတနက်နေ့ပြစ်ခတ်ဖမ်းဆီးမှုကြောင့်တိတ်ဆုံးခဲ့မှုအပေါ်ဆန္ဒပြသူတွေဟာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုစနေနေ့ညနေပိုင်းမှာဝင်တီစားတောက်ဆိုင်ကိုမီးရှို့ခဲ့ကြပါတယ်။ဂျော်ဂျီယာပြည်နယ်မြို့တော်ဖြစ်တဲ့ Atlanta ရဲ့အဝေးပြေးလမ်းမကိုပိတ်ဆို့ဆန္ဒပြခဲ့ကြပြီးယာနဲ့ချီတဲ့ဆန္ဒပြသမားတွေကိုမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ဒါအပြင်လူပေါင်းဒါဇင်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်ရှင်။နောက်သတင်းပတ်ကုံစနေနေ့မှာ Oklahoma မှာပြုလုပ်မဲ့သမ္မတ Donald Trump ရဲ့လူထုဟောပြောပွဲကိုလူပေါင်းထောင်နဲ့ချီတက်ရောက်မယ်လို့မျှော်လင့်ကြောင်းနဲ့ Coronavirus ကာကွယ်ဖို့နှာခေါင်းဆီးတွေကိုဝတ်ဆင်ထားတင်ကြောင်းအင်ဖြူရောစီးပွားရေးအကြံပေး Larry Kudlow ကတင်းငွေနေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump မဲဆယ်စီယိုရေးအဖွဲ့ကတော့တူဆောင်မှာလုံးမဲ့ Trump ကိုထောက်ခံတဲ့ကြီးမားတဲ့လူထုစီယုံပွဲတွေမှာ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကညွှန်ကြားချက်စည်းကမ်းတွေအတိုင်းလိုက်နာဖို့စီစဉ်ထားခြင်းရှိမရှိဆိုတာမျိုးထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။သုံးလအတွင်းသမ္မတကိုထောက်ခံတဲ့ပထမဆုံးအကြိမ်အကြီးအကျယ်ချီတက်ပွဲကြီးအဖြစ် Oklahoma City ရဲ့ Book Center မှာစုဝေးကြမှာဖြစ်တယ်လို့လူပေါင်း19,000လောက်တက်ရောက်နိုင်ဖို့ရှိတယ်လို့ဆိုပါတယ်။CDC ကသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေအရဆိုရင် Trump ကိုထောက်ခံတဲ့ချီတက်ပွဲတွေဟာ virus ကူးစက်မှု NDA အမြင့်ဆုံးမှာရှိနေလိမ့်မယ်လို့ဆိုပါတယ်။ကမ္ဘာအကြီးဆုံးဖြစ်တဲ့ American စီးပွားရေးဟာအခုအခါမှာပြန်လည်ထူထောင်ရေးအဆင့်ကိုရောက်ရှိနေပြီလို့အင်ဂျီရောစီးပွားရေးအကြံပေး Larry Kudlow ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ Coronavirus ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးလုပ်ငန်းထောင်ပေါင်းများစွာကိုပိတ်ပစ်ခဲ့ရတဲ့အတွက် American စီးပွားရေးကိုအတော်လေးထိခိုက်ခဲ့ရပါ။လာမယ့်လတွေအတွင်းအလုံးလက်မဲ့ဥယျာဉ်ဆက်ပြီးမြန်မာနေဆဲရှိမှာဖြစ်တယ်လို့လည်းလေ့လာသူတွေကကြိုတင်ခန့်မှန်းထားပါတယ်။ဒါပေမဲ့လည်း CNN ရုပ်သံသတင်းဌာနနဲ့မေးမြန်းခဲ့မှာကုတ်လိုပြောသွားတာကတော့ American စီးပွားရေးဟာပြန်လည်လည်ပတ်နေကြောင်းနဲ့2021ခုနှစ်ဟာခိုင်မာတဲ့နှစ်တစ်နှစ်ဖြစ်လိမ့်မယ်လို့လည်းဆိုပါတယ်။ American ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေစေဖြစ်ပါတယ်။ကူးစက်ခံရသူပေါင်း300,000ကျော်ရှိနေပြီးသေဆုံးသူစုစုပေါင်းဟာ313,500ကျော်ရှိခဲ့ပြီးလာမယ့်လတွေအတွင်းမှာလူပေါင်း300,000နဲ့ချီသေဆုံးဖို့ရှိတယ်လို့လည်းခန့်မှန်းထားပါတယ်။ American နိုင်ငံမှာတရားဝင်စည်းရုံးထုတ်ပြန်ချက်အရမေလမှာအလုပ်လက်မဲ့နှုန်းဟာ 13.3% ခန့်လုံးရှိတယ်လို့ဆိုပေမဲ့စစ်တမ်းကောက်ယူမှုအမှားယွင်းတွေဖြစ်ခဲ့တာကြောင့်တကယ်တမ်းအလုပ်လက်မဲ့နှုန်းဟာ 16.4% ခန့်လုံးထိရှိတင်ကြောင်းတာဝန်ရှိသူတွေကပြောပါတယ်ရှင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဒီသတင်းပတ်အတွင်းစတင်ကျင်းပမဲ့43ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးညီလာခံဟာအရေးကြီးတဲ့ပြဿနာကိစ္စရပ်တွေကိုရင်ဆိုင်ရမှာဖြစ်ပါတယ်။ပုံမှန်မတ်လအတွင်းကျင်းပလေးရှိပေမဲ့ COVID-19 ကပ္ပကတ်ရောဂါကြားရောက်လာတာကြောင့်ညီလာခံကိုရွှေ့ဆိုင်းခဲ့တာပါ။တနင်္လာနေ့ဒီကနေ့မှာစတင်ဖွင့်လှစ်မဲ့ညီလာခံကိုကိုရိုင်းတက်ရောက်သူတွေနဲ့ရောဗီဒီယိုကွန်ဖရင့်တွေနဲ့ပါပုံစံနှမျိုးနဲ့ကျင်းပသွားမှာဖြစ်ပါတယ်။လာမယ့်အစည်းအဝေးမှာအဓိကထားအရေးတကြီးဆွေးနွေးမဲ့အချက်တွေတဲ့အမေရိကန်ပြည်ထောင်စုမှာလူမဲမျိုးသား George Floyd ကိုရဲတွေချုံနှောင်ဖမ်းဆီးပြီးတဲ့နောက်တိတ်ဆုံးခဲ့ရာကနေဖြစ်လာတဲ့အဖွဲ့အစည်းဆိုင်ရာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့လှုပ်ရှားမှုအကြောင်းဖြစ်ပါတယ်။ဒါ့အပြင်ဒီသတင်းပတ်အကုန်မှာလူခွင့်ရေးကောင်စီကနေအရေးယူအတည်ပြုမဲ့ဆုံးဖြတ်ချက်ပေါင်းအခု40ကျော်ရှိမှဖြစ်ပြီးအဲ့ဒီထဲမှာမြန်မာအပါအဝင် Libya, Iran, Nicaragua နဲ့တောင်ဆူဒန်နိုင်ငံတွေလည်းပါဝင်မှာဖြစ်ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz 13.9 MHz 15.9 MHz ိုင်းဒိုမီတာ51 kHz 98.5 နဲ့ဖိုင်းလမီတာ190 kHz 105.5တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်လာမယ့်ဇူလိုင်လကုန်ပိုင်းရောက်ရင်ပါကစ္စတန်နိုင်ငံမှာ COVID-19 ကူးစက်သူတိတက်သမှ2သန်းထိရှိလာနိုင်တယ်လို့ခန့်မှန်းထားကြောင်းပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်ယောဂကူးစက်ပြန့်ပွားမှုနည်းရအောင်ယောဂထင်းချို့ရေးဆိုင်ရာသတိပေးထုတ်ပြန်ချက်တွေကိုလိုက်နာကြဖို့အစိုးရကထပ်လောင်းသတိပေးပါတယ်လူဦးရေသား220ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ထားသူပေါင်း 34,000 ကျော်ရှိပြီးသေဆုံးသူ 2,900 လောက်ရှိပါတယ်တနင်္ဂနွေနေ့တရက်ထဲမှာတွင်ပါကစ္စတန်မှာကိုဗစ်ကူးစက်မှုအသစ် 6,800 ကျော်အထိစံချိန်တင်လောက်အောင်များခဲ့ပါတယ်အခုလိုကိုဗစ်ကူးစက်မှုမြင့်မားလာတာကပါကစ္စတန်အစိုးရကိုအထူးစိုးရိမ်မှုဖြစ်စေတယ်လို့ပါကစ္စတန်ကိုဗစ်ရောဂါထိန်းချုပ်ရေးဌာနအကြီးအကဲကပြောပါတယ်ပြီးခဲ့တဲ့လတည်းမှာရောဂါကူးစက်မှုတွေရှိနေတဲ့ကြားကပဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကစီးပွားရေးလုပ်ငန်းတွေနဲ့လူအများနဲ့သက်ဆိုင်တဲ့ပွဲတော်တွေကိုလုံးခွင့်ပြန်ဖွင့်ပေးလိုက်ပြီးနောက်ပိုင်းရောဂါကူးစက်မှုပြန်တိုးလာတာပါဒီတိုင်းသာဆက်သွားနိုင်မယ်ဆိုရင်ဇူလိုင်လအကုန်မှာကိုဗစ်ကူးစက်သူပေါင်းတိတက်သမှ2သန်းထိရှိလာမယ်လို့ပညာရှင်တွေကသတိပေးနေပါတယ်ခင်ဗျာဒီတော့တွင်အာရှတလွှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးတနင်္ဂနွေနေ့ကအင်ဒိုနီးရှားမှာကူးစက်မှုအသစ်860နီးပါးနဲ့သေဆုံးသူ43ဦးရှိခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့တနင်္ဂနွေနေ့ကအတည်ပြုလူနာသစ်939ဦးရှိတဲ့အတွက်စုစုပေါင်းကူးစက်သူပေါင်း2000ကျော်နဲ့သေဆုံးသူ1000ကျော်ရှိလာပါတယ်စင်ကာပူနိုင်ငံမှာတော့ကူးစက်မှုအသစ်409ယောက်နဲ့ကူးစက်သူစုစုပေါင်း4600ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံမှာမနေ့ကကူးစက်သူလူနာသစ်48ယောက်ရှိတဲ့အတွက်မေလနှောင်းပိုင်းဂျပန်အစိုးရကအရေးပေါ်အခြေအနေပြန်ရုပ်သိမ်းခဲ့ပြီးနောက်ပိုင်းမှာကူးစက်မှုအရေအတွက်အများဆုံးဖြစ်လာပါတယ်။မြန်မာနိုင်ငံမှာတော့ဇွန်လ14ရက်ည7နာရီသတင်းထုတ်ပြန်ချက်အရကိုဗစ်အတည်ပြုလူနာတယောက်မှမရှိဘူးလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်အတည်ပြုလူနာစုစုပေါင်း262ဦးနဲ့သေဆုံးသူ6ဦးရှိနေပါတယ်ခင်ဗျာကမ္ဘာ့တော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးမနေ့တနင်္ဂနွေနေ့တုန်းကတရုတ်နိုင်ငံမှာယောဂါကူးစက်သူအသစ်59ယောက်ရှိတဲ့အတွက်နှစ်လတာအတွင်းကူးစက်မှုအများဆုံးပြန်မြင့်တက်ခဲ့ပါတယ်တောင်ကိုရီးယားမှာတော့စီးပွားရေးလုပ်ငန်းတွေနဲ့ကြီးသွားလာခွင့်တားမြစ်ပိတ်ပင်ထားတာကိုဖြေလျှော့ပေးလိုက်ပြီးနောက်ပိုင်းကူးစက်မှုတွေတကြောပြန်တိုးလာနေတာပါကူးစက်မှုအသစ်တွေဟာစိုးမျိုးတဝိုက်မှာဖြစ်ပွားနေပြီးနိုင်ကလပ်တွေဘုပြုစုတောင်းပွဲတွေအိမ်အယောက်ပစ္စည်းရောင်းချတဲ့ကုမ္ပဏီတွေကတဆင့်ကူးစက်မှုတွေဖြစ်ပွားနေပါတယ်။အီဂျစ်ယူကရိန်းနဲ့မြောက်မက်ဆီဒိုနီးယားမှာလည်းတောက်ကြနေကစားပြီးနေ့စဉ်ကူးစက်မှုတွေတိုးလာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကျန်းမာရေးပညာရှင်တွေတတိပင်းနေတဲ့ကြားကပဲသမ္မတဒိုနယ်ထရန့်ကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့တိုက်တွန်းနေတာကြောင့်ကူးစက်သူအရေအတွက်ပိုများလာနေပါတယ်။ကူးစက်မှုအသစ်တွေကအရီဇိုနာပြည်နယ်မှာဖြစ်ပြီးမေလလယ်ပိုင်းအသွားအလာကန့်သတ်ထားတာတွေဖြေလျှော့ပေးပြီးနောက်ပိုင်းတရက်ကိုကူးစက်သူ1000ကျော်အထိတိုးလာတယ်လို့ AP သတင်းမှရေးပါတယ်။အီတလီနိုင်ငံမှာတော့စနေနေ့က COVID-19 အတည်ပြုလူနာ346ယောက်နဲ့သေဆုံးသူ88ယောက်ရှိပါတယ်။အသက်34နှစ်အရွယ်ရှိတဲ့ဘောလိဝုဒ်ရဲ့လူသိများတဲ့အမျိုးသားပြုဆောင်ဆူရှန်စင်းရက်စ်ပုတ်ကိုသူ့ရဲ့မွန်ပိုင်းမြို့နေမှာသေဆုံးနေတာတနင်္ဂနွေနေ့ကတွေ့ရပါတယ်။သူဟာကိုယ့်ကိုယ်ကိုဇွဲကြိုးချအဆုံးစီရင်သေဆုံးသွားတာဖြစ်ပြီးသတင်းစကားတစ်စုံတည်းအားရေးသားခြံထားတာမျိုးမတွေ့ရဘူးလို့ရဲတပ်ဖွဲ့ကပြောတာကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါဗျ။ဘီဟားပြည်နယ်ပန်တာမြို့သားဖြစ်တဲ့ရက်ပုတ်ဟာ2013မှာရိုက်ကူးတဲ့ခိုင်ပိုချိတ်ဇာကာနဲ့ဘောလိဝုဒ်ရုပ်ရှင်လောကတွေကိုဝင်ရောက်လာသူဖြစ်ပါတယ်။2016မှာရိုက်ကူးတဲ့ MS Dhoni ဇာကာထဲမှာရက်ပုတ်ကအိန္ဒိယအမျိုးသားခရစ်ကတ်အသင်းကပ္ပတိန်အဖြစ်တရုတ်ဆောင်ခဲ့ပြီးဒီဇလန်ကလည်းလူကြိုက်များခဲ့တာပါ။ရက်ပုတ်ဟာတရုတ်ဆောင်လောကတွေခြေစုံပြစ်မဝင်ခင်ယူဒီလီတက္ကသိုလ်မှာအင်ဂျင်နီယာဘာသာရပ်ကိုလေ့လာခဲ့သူဖြစ်ပါတယ်။သူကလို့ရုတ်တရက်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးနိုင်ငံရေးသမားတွေအားကစားလောကနဲ့ဘောလိဝုဒ်အကျော်မော်တွေကသူနဲ့ပတ်သက်လို့အမတ်တရရေးသားတဲ့ပြောစကားတွေဟာအိန္ဒိယလူမှုကွန်ရက်မီဒီယာပေါ်မှာပလူပြန်နေပါတယ်။သူကလို့သေဆုံးတဲ့သတင်းပေါ်တုံ့လောက်ပြီးသူသေဆုံးတာကိုမယုံကြည်နိုင်ဖြစ်နေကြသူတွေလည်းရှိနေပါတယ်ခင်ဗျာ။တင်လာနေမယ့်ခင် VO ရဲ့သတင်းတွေကိုမိုင်းအင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်အစာပြီးဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
သောတာရှင်များရှင်ကျမတင်ကြီးထိုက်ပါ
အမေရိကန်ပြည်ထောင်စုမှလူမဲမျိုးသားတူရဲဖမ်းဆင်တိစုံခရမှုနဲ့ပတ်သက်ပြီးဆန္ဒပြမှုတွေကြိုးကြားဆိုသလိုဆက်ဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့တောက်ကြနေတုန်းကဂျော့ဂျီယာပြည်နယ်အတ္တလန်တာမှာလူမဲမျိုးသားတူရဲကပြစ်လို့ထပ်ပြီးတော့တည်ဆုံရပါတယ်။ဒီအချိန်ဤနဲ့ပတ်သက်ပြီး VOE မြန်မာပိုင်းအစီအစဉ်ရဲ့ Editor ဦးကျော်ဆက်သားကိုမေးမြန်းထားပါတယ်ရှင်
။အဲ့ဒီစနေနေ့ညမှာဖြစ်တဲ့ကိစ္စဟာတော်တော်ပြင်းပြင်းထန်ထန်ဖြစ်တဲ့ဆန္ဒပြပွဲလို့ပြောပါလိမ့်မယ်။ဆန္ဒပြပွဲတွေဟာပြည်ထောင်စုလမ်းမကြီးကိုပိတ်ခဲ့တယ်။နောက်ပြီးတော့အဲ့ဒီအခင်းစားချစ်ခဲ့တဲ့ဝင်ဒီစားတော့ဆိုင်ကိုလည်းသူတို့မီတင်ဆွေးကြရဲဆန္ဒပြသူရဲ့တော့မဟုတ်ပါလေစုပူစုတချို့ကပေါ့တကယ်စဖြစ်ခဲ့တာကအဲ့ဒီဝင်ဒီစားတော့ဆိုင်ထဲမှာဈေးဝယ်ပြီးကားမောင်းထွက်တဲ့နေရာမှာဒီလူကကားတက်ပြီးတော့အိပ်ကျော်နေတယ်အဲ့ဒါကိုဆန္ဒဖုံးဆက်တော့ရဲကလာဖက်နေအဲ့ဒါမှာသူတို့ရုံးရင်းဆန္ဒဖြစ်တယ်ရဲရဲ့ခါမှထိတာတဲ့ဒီစားဆိုရက်ဒီဆဲစီတနက်ပေါ့လေလူတွေလူပြက်ညင်ကြောက်တာအဲ့ဒါကိုသူကဆွေးပြောထွက်ပြေးခါတော့ပြစ်လိုက်တာဖြစ်ပါတယ်အခုခါမှာတော့အဲ့ဒီကျဲအတ္တန္တမြို့နယ်ရဲ့တပ်ဖွဲ့အကြီးအကဲကချက်ချင်းနှုတ်ဖက်သွားပါတယ်။တနက်ပြတဲ့လူကိုလည်းပဲရာထူးအထုတ်ပယ်လိုက်ပါတယ်။နောက်အဲ့ဒီဘေးနားမှာရှိတဲ့ရဲအရာရှိတယောက်ကိုတော့ဒါခွင့်ပေးထားပါတယ်။ဆိုတော့ဥပဒေရကြီးအရကိုဆက်ပြီးတော့အရေးယူမမြင်ဘူးဆိုတော့ဆက်လိုက်ပြီးတော့စဉ်းစားနေကြဆဲဖြစ်ပါတယ
်။သမ္မတဒေါ်နယ်ထရန့်အနေနဲ့ပထမဆုံးသူ့ရဲ့ဒါနိုင်ငံရေးလူမှုစည်းရုံးပွဲကိုဒါဂျွန်လ16ရက်နေ့ပေါ့နော်။လှုပ်ဖို့ပထမစီစဉ်ထားတာပါအင်ကယ်ဒါကဂျွန် 10 လို့ခေါ်တဲ့ဒါအလတ်ရက်နဲ့လည်းတိုက်ဆိုင်နေတော့သူကနောက်ကိုတည့်ရဆုပ်ပေးလိုက်ပြီးတော့ဂျွန်20ရောက်တော့မှပဲသူ့ရဲ့ဟိုပထမဆုံးမဲဆယ်စီယုံကြီးကိုလှုပ်မယ်ဆိုပြောပါတယ်။ဒီကိစ္စကဘလောက်များဒါအရေးပါပါတလေရှင်။
ဆိုတော့ဆံကဒီနေ့ကိုရွေးခဲ့တာကသမိုင်းဝင်နေ့တနေ့ကိုဂုံပြူတဲ့အနေနဲ့ရွေးခဲ့တယ်လို့ဆိုပါတယ်။ဒီဂျွန်ဆက်ကိုရနေပေါ့လေဂျွန် 19 ကိုသူကဂျွန်10လို့ခေါ်ကြတယ်။အဲဒီဂျွန် 10 ဆိုတဲ့နေ့ဟာအမေရိကန်ပြည်ထောင်စုကဂျွန်စနစ်စွန့်ခံတိုင်ရယ်ဆိုပြီးတော့သတ်မှတ်တဲ့နေ့ပါ။သမ္မတလင်ကွန်ရဲ့ဂျွန်တွေကိုလူမျိုးခွင့်ပေးတဲ့အမင်းကိုတက်ဆက်ပြည်နယ်မှာပို့ချကြီးကဖတ်ပြခဲ့တဲ့နေ့အဲဒီကစပြီးတော့အဲ့မှာအဆုံးသတ်သွားတဲ့နေ့ဖြစ်ပါတယ်။ဆိုတော့အဲ့ဒီနေ့ကိုဂုံပြူတဲ့အနေနဲ့လှုပ်မယ်ဆိုပြီးတော့ဒေါ်နယ်ထရမ့်ကရွေးခဲ့တာဖြစ်ပါတယ်။အခုတော့သူကဘာပြောလာလဲဆိုလို့ရှိရင်အဲ့ဒီသူ့ကိုထောက်ခံတဲ့အာဖရိကအနယ်ဝင်အမေရိကန်လူမျိုးတွေကမြစ်တာရက်ခံတဲ့အတွက်ကြောင့်သူကတရားရှိဆိုင်ကိုပြောပါတယ
်။ဟုတ်ကဲ့ပါရှင်အင်ကယ်။နောက်တစ်ခုကတော့ဒီသမရဒေါ်နယ်ထရန့်နဲ့စစ်တပ်ကြားပေါ့နော်။ဟိုဒီတော်တော်လေးသဘောထားဟိုကွဲပြားနေတဲ့အနေအထားမျိုးမှာဖြစ်နေပါတယ်အင်ကယ်။ဒီဟာမျိုးဟာဖြစ်ရောဖြစ်စဉ်ဖြစ်ပါသလားအင်ကယ်။ဒီပေါ်မှာရောအင်ကယ်ဘာတွေညာလေ့လာမှုပါလဲရှင်။
အထူးသဖြင့်ကတော့ Republican သမ္မတနဲ့ Conservative ဖြစ်တယ်လို့ယူဆတဲ့စစ်တပ်နဲ့ကြားမှာသဘောထားကွဲလွဲတာကတော့ဒါဟာတရားရပါပါကိစ္စလို့ဆိုရမှာဖြစ်ပါတယ်။အဓိကအခု Donald Trump နဲ့စစ်တပ်နဲ့ကြားသဘောထားကွဲလွဲမှုကိုအပေါ်ယံအချင်းအကြောင်းရင်းနှစ်ခုနဲ့အခြေခံအချင်းတစ်ခုတွေ့ရပါလိမ့်မယ်။အပေါ်ယံနှစ်ခုကတော့အခုဖြစ်နေတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ Law and Order တရားဥပဒေစိုးမိုးရေးချင်းချင်းရဲ့နေရာမှာဒေါ်နယ်ထရမ့်လုတ်တာကိုစစ်တပ်ကသဘောမကျတာလည်းရှိတယ်။စစ်တပ်ကိုတုံ့မယ်ဆိုရင်သဘောမကျဒါတစ်ချက်ပေါ့လေ။နောက်ဒုတိယတစ်ချက်ကတော့ Confederate Symbol လို့ခေါ်တာပေါ့။တောင်ပိုင်းခွဲခွဲပြည်နယ်တွေရဲ့ထုံးဆောင်ခဲ့တဲ့စစ်ဘိုလ်ချုပ်တွေသူတို့ရဲ့အထိတ်အမှတ်တွေကိုဖယ်ရှားတဲ့ဖယ်ရှားခြင်းတဲ့ကိစ္စ။အဲဒါကိုစစ်ခန်းတချို့မှာဒီဒုက္ခပါဝင်ခဲ့တဲ့ Confederate ဘိုလ်ချုပ်တွေရဲ့နာမည်ထားတာကိုစစ်တပ်ကမလိုချင်ဘူး။အဲဒါကိုဖယ်ရှားခြင်းနဲ့ဒေါ်နယ်ထရမ့်ကမဖယ်ရှားခြင်းဘူး။အနှစ်သာရအချင်းကတော့the racial injustice systematically ရှိနေသလားမရှိဘူးလားဆိုတဲ့ကိစ္စဒီစစ်တပ်အနေနဲ့ကတော့ဒီဟာဒါကိုမလို့ကျင်တော့ဘူးဘာကြောင့်လဲဆိုတော့စစ်တပ်မှာလူမဲ့ဥယျာစိတ်များလာပြီ1948မှာ Harry Truman ကစစ်တပ်တွင်လူမျိုးရေးခေါ်ရမှုကိုအုပ်ချုပ်ရေးအမိန့်သုံးပြီးတော့ပယ်ဖျက်ခဲ့ပြီးနောက်ပိုင်းနှစ်ပေါင်း40အတွင်းမှာလူမဲ့ရေးစိတ်များလာပါတယ်လူမဲ့ရေးများဆိုတော့1968မှာဆိုရင်အလုံးမဲ့ဘိုဂျိုကြီးဖြစ်တဲ့ကောလင်ပါဝဲဟာသူတည်းစီဦးစီဂျူနီယာအဖွဲ့ရဲ့ဥက္ကဋ္ဌကိုဖြစ်ခဲ့ပါတယ်။ဆိုတော့အဲ့လိုပဲစစ်တပ်မှာလူမဲ့တွေဟာ17ရာခိုင်နှုန်းအရာရှိအဖြစ်ဒါပြင်စစ်သားအဖြစ်ဆိုရင်လူမဲ့24ရာခိုင်နှုန်းရှိလို့ဆိုပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုတစ်ခုရဲ့လူမဲ့လူဦးဟာ73ရာခိုင်နှုန်းပဲရှိတယ်။ဆိုတော့လူဦးနဲ့ဆိုင်ရင်လူမဲ့ရဲ့စိတ်များလာတော့ဒါကိုစစ်တပ်ကလက်ခံရမယ်။ဒါကိုလက်ခံရင်သူတို့စစ်တပ်ကဖွဲ့စည်းလို့မရဘူး။ဒါဟာအခြေခံဖြစ်တဲ့အဘိမြူလာလူမျိုးတွေကအဓိကကြရဲဆိုတာစစ်တပ်ရဲ့ trend တောင်းလာတဲ့သဘောဖြစ်တယ်
။ဟုတ်ကဲ့ပါရှင်။အင်ကယ်ဦးချော်စံပါအထူးပဲကျေးဇူးတင်ပါတယ်ရှင်အင်ကယ်။
ဗြိတိန်အစိုးရရဲ့အင်္ဂလန်လူထုကျန်းမာရေးဌာနကထုတ်တဲ့စီရင်ခန်းစာမှာဘင်္ဂလားဒေ့ရှ်နယ်ပယ်တွေဟာခန့်နိုင်ရေးအားအနည်းဆုံးဖြစ်ပြီးဗြိတိန်ကလူပြူတွေထက်ကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းနဆပိုတယ်လို့ဖော်ပြထားပါတယ်တရုတ်အိန္ဒိယပါကစ္စတန်တခြားအာရှတိုက်သားတွေနဲ့မြေထဲပင်လယ်ဒေသဒါမှမဟုတ်တခြားလူမဲမျိုးနွယ်စုတွေဟာလည်း၁၀ရာခိုင်နှုန်းကနေ၅၀ရာခိုင်နှုန်းအထိတိုက်နှုန်းပုံမြင့်တယ်လို့ဆိုပါတယ
် There is much more work to do to understand what's driving these disparities
ဒီလိုကွာခြားနေတဲ့အကြောင်းရင်းကဘာလဲဆိုတာနဲ့အန်တီယဖြစ်စေတဲ့အကြောင်းရင်းတွေရဲ့အကျိုးသက်ရောက်မှုတွေကဘယ်လိုကွဲပြားခြားလာတယ်လဲဆိုတာတွေကိုသေချာသိဖို့အလုပ်တွေပိုးပြီးတော့လုပ်ကြရအောင်မှာပါနောက်ပြီးဒါနဲ့ပတ်သက်လို့လည်းအောက်ခြေစင်းမြစ်ကအစာတိရဖို့နဲ့ဒီကွာဟချက်ကိုခြေဖြတ်နိုင်မဲ့နီလန်းတွေကိုလည်းမလွဲမသွေရှာဖွေသွားဖို့ကျွန်တော်တို့ကအခိုင်အမာဆုံးဖြတ်ထားပြီးဖြစ်ပါတယ်လို့ British ရကျန်းမာရေးဝန်ကြီး Matt Hancock ကပြောပါတယ်ဒီလအစောပိုင်းမှာထုတ်ပြန်ခဲ့တဲ့သုတေသနအစီရင်ခံစာဟာ American ပြည်ထောင်စုနဲ့ Finland နိုင်ငံတို့ကလေ့လာချက်တင်တဲ့စင်တူပါတယ
် This is a worldwide observation. It's not an observation unique to the UK. The United States is seeing
ဒါကအင်္ဂလန်ရဲ့ပြိုင်ဘက်ကင်းတဲ့လေ့လာချက်တစ်ခုတော့မဟုတ်ပါဘူး။အမေရိကမှာဘိမ်လူလူဟာဒီယောဂကူးစက်မှုကိုပို့ပြီးတော့ခံနေကြရပါတယ်။ဒါကြောင့်ကျွန်တော်ရှင်းရှင်းလင်းလင်းကိုပြောရမယ့်အချက်တစ်ချက်ကတော့ဘိမ်အုပ်စုဝင်လူတွေဟာယောဂပို့အလွယ်တကူကူးစက်စေနိုင်တဲ့ပင်ကိုမျိုးရိုးဗီဇရှိကောင်းရှိနေနိုင်တယ်ဆိုတဲ့ယူဆချက်တစ်ခုရှိနေတယ်ဆိုတာပါပဲလို့နော်သန်ဒရီယာတက္ကသိုလ်ကဒေါက်တာစထရက်ဟိုင်ယုမော့စကော့စ်ကပြောပါတယ်။တခြားသိပ္ပံပညာရှင်တွေကတော့ဒီကွာခြားချက်ဟာလူမှုရေးဆိုင်ရာမညီမျှမှုနဲ့ယဉ်ကျေးမှုကွာခြားချက်တွေကိုအခြေခံတယ်လို့ယူဆကြပါတယ်။ဒေါက်တာမူဟာမက်မန်နာကလန်ကက်စတာတက္ကသိုလ်ကပါ
The social status the way people are being congested
လူနေမှုအဆင့်တန်းရဲ့မျိုးဆက်တွေအများကြီးစုပြုံကြက်ကြက်ပြီးတော့နေတတ်တဲ့သဘာဝနဲ့အဲ့ဒီလူမှုအတိုင်းဝိုင်းထဲမှာဒီ Bames အစုဝင်တွေယောဂပိုးကူးစက်နိုင်ခြေစတာတွေနဲ့ဆိုင်ပါတယ်လို့သူကပြောပါတယ်ပါကစ္စတန်ဇာတိဝါဖြစ်တဲ့အင်မာအေဝန်ရဲ့အဖေဟာ COVID-19 နဲ့ကွယ်လွန်သွားပါတယ်သူကသေဆုံးမှုနှုန်းမြင့်တဲ့နေရာနဲ့ပတ်သက်လို့ယဉ်ကျေးမှုအစဉ်လာတွေကြောင့်ဖြစ်တယ်လို့သုံးသပ်ပါတယ
် Sometimes you have brothers and sisters all living in 3-4 houses next door to each other and
တချို့မောင်နှမမွေးချင်းတွေဟာတစ်ခြံထဲမှာပဲသုံးလေးရင်ကပ်ပြီးတော့စောင့်နေကြပါတယ်အဲ့ဒီလိုပူးကပ်ပြီးတော့နေနေကြတာကအရန်အန်ဒီရဲ့ကြီးတယ်ဆိုတာကိုလည်းသူတို့ကသတိမမူမိကြဘူးဆိုတာသိကြတယ်သိနေရင်တောင်မှလည်းတအိမ်နဲ့တအိမ်ကူလူသွားလာနေကြတာကိုမရက်ကြပြန်ဘူးအစိုးရကဗလီတွေကိုပိတ်ခိုင်းလိုက်တယ်ဆိုတဲ့အကြောင်းရင်းဟာနမူနာတစ်ခုပဲဆိုတာကျွန်တော်သိပါတယ်ရက်ွက်ထဲကတချို့လူတွေကတောက်ကြံနေဝိပုစုတောင်းဖို့ငါအိမ်ကိုလာခဲ့ကြဆိုပြီးဖိတ်နေကြတာမျိုးတွေကိုလည်းတွေ့နေရပါတယ်လို့သူကပြောပါတယ်လူနည်းစုလူမျိုးနွယ်တွေဟာ COVID-19 ကူးစက်လာစေမဲ့အလုပ်ကိုင်းမျိုးတွေကိုစေယုံစေကန်းလိုအလုပ်နေရာမျိုးတွေမှာလုတ်ကင်နေကြတာကြောင့်လည်းအခုလိုကူးစက်မှုများတာဖြစ်နိုင်ပါတယ်။ဒေါက်တာမူဟာမက်မန်နာကအခုလိုပြောပါတယ
် For example 13% of the UK population
ဥပမာအဖြစ် UK လူဦးရေရဲ့73ရာခိုင်နှုန်းပဲ BAME အစုဝင်တွေဖြစ်တဲ့ဆိုပေမဲ့အမျိုးသားကျန်းမာရေးဌာနမှာတာဝန်ထမ်းနေတဲ့ဆရာဝန်တွေတဲက44ရာခိုင်နှုန်းကျော်ဟာဒီ BAME အစုဝင်တွေဖြစ်နေကြပါတယ်။ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နယ်ပယ်တွေဟာတရုတ်နဲ့အိန္ဒိယနယ်ပယ်တွေထက်ကူးစက်မှုပိုပြီးတော့များတယ်လို့ပိုပြီးတော့ပြင်းပြင်းထန်ထန်ခန်းစားကြရတာကိုလည်းတွေ့ရပါတယ်။ဒါကြောင့်မျိုးရိုးဗီဇကအဓိကကွာခြားချက်ကြီးဖြစ်ချင်မှဖြစ်မယ်ဆိုတာကိုဒီအချက်ကအထူးပြနေပါတယ်။အဓိကကွာခြားချက်ကတော့လူမျိုးစုတစ်ခုနဲ့တစ်ခုကြားပြုမှုကြင့်ကြံပုံမတူကြတာပါလို့သူကပြောပါတယ်။American Britain နဲ့တခြားကမ္ဘာနေရာအနှံ့ပြမှာ Black Lives Matter လှုပ်ရှားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာတဲ့အချိန်မှာဒီလိုအယူဆထွက်လာတာပါ။သိပ္ပံပညာရှင်တွေကတော့အခုထက်ပိုပြီးတော့လေ့လာဆန်းစစ်သွားရအောင်မှဖြစ်ပြီးဘာကြောင့်ဘသူကြောင့်လို့လက်ညှိုးညွှန်အပြစ်ဖို့ဖို့ကတော့စောပါသေးတယ်လို့ပြောနေကြပါတယ်ရှင်။ကျွန်မခွာညိုပါ
ဒီအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
က်ပြီးမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါကျွန်မအစီအစဉ်တက်ပါတယ်ကိုနာဗတ်ရှိရဲ့ mutation ကိုခေါ်တဲ့ဆင်ငယ်ပြောင်းလဲမှုဖြစ်စဉ်ပါလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါအတွက်အန္တရာယ်သိပ်ကိုကြီးတယ်လို့အနုဇီဝဗေဒပညာရှင်မတ်ခင်စာဝင်းပြေကပြောပါတယ်မြန်မာအပအဝင်ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့လူကိုကူးစက်တဲ့အနေအထားနဲ့မကူအောင်ဘယ်လိုရှောင်ရမလဲဆိုတာလေးကိုနည်းနည်းပြောပြထားပါမယ်မတ်ခင်စာဝင်းပြေအဗီဝေကိုဖြည့်ကြားပေးတဲ့အတွက်အားကြီးကျေးဇူးတင်ပါတယ်အခုမတ်ခင်စာဝင်းပြေကဟိုရင်ယူတာဘက်မှာကျောင်းတက်နေတယ်ပေါ့နော်ဘာဘာသားရတင်များတက်နေပါတယ်နည်းနည်းပြောပြပေးပါဒီလာနေပါဆိုတာလေ
ဟုတ်ကျေးဇူးတင်ပါတယ်အခုလိုဗီဒီယိုမှာပြောခွင့်ရတာလေကျေးဇူးများကြီးတင်ပါတယ်ရှင်ဟိုကျွန်တော်ဗမာတက်အခုကျွန်တော်အမေရိကန်နိုင်ငံယူတာပြည်နယ် Brigham Young University မှာအာ microbiology ဆိုအနုဇီဝဗေဒသင်ကြားနေတာဖြစ်ပါတယ်ဘယ်လိုသင်ကြားနေတာဖြစ်ပါတယ်အာဘာလို့လဲဆိုတော့ project မှာဆိုလို့ရှိရင်တော့ဒီကျွန်တော်လေ့လာနေတဲ့ bacteria တွေရဲ့မျိုးဗီဇာဆင်ခဲ့ပြောင်းလဲမှုလေးတွေကိုလေ့လာနေတာဖြစ်ပါတယ
်ဆိုတော့ဒီတက်ကတူမရောက်ခင်အရင်ဆုံးကလည်းပေါ့နော်ဒီကပေါ်နေဒီ bacteria မဟုတ်ပဲね virus တွေကိုလည်းလေ့လာနေတဲ့လူတယောက်ဆိုရင်ဒါလည်းလည်းပွဲယူထားတဲ့လူတယောက်ဆိုတော့အခုเนาะဒီမြန်မာနိုင်ငံအပအဝင်ပေါ့เนาะတကမ္ဘာလုံးမှာတော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်နေတဲ့ရောဂါပေါ့เนาะ COVID-19 COVID-19 ရဲ့နဲ့ပတ်သက်ပြီးတော့ဒီဟိုအဆင့်ကဲပြောင်းလဲမှုတွေရနေပြီးတော့ဟိုကပေါ့เนาะဒီရောဂါကိုဖြစ်စေတဲ့ဆင်ရဲပြောင်းလဲမှုတွေဘလို့ဖြစ်လာလဲဆိုတာဒီအကောင်ကတိကျနေကြပါလေတိကျနေရဆိုတော့နည်းနည်းလေးပြောပြပေးပါပထမဆုံးဒီဆင်ရဲပြောင်းလဲမှုကိုမပြောခင်ပေါ့နော်ဘယ်အကောင်မျိုးစားနေပြီးတော့ဘယ်ဟိုဒီဗိုင်းရပ်စ်မျိုးကိုတည်နိုင်လဲဆိုတာစပြောပေးပ
ါဟုတ်ကဲ့ဟုတ်ကိုရိုနာဗိုင်းရပ်စ်ကပေါ့နော် cuz ဒီ COVID-19 ကတော့ကိုရိုနာဗိုင်းရပ်စ်မိသားစုဝင်ဗိုင်းရပ်စ်တစ်မျိုးဖြစ်တယ်ပေါ့သူမှတခြားဟိုအခြားမိသားစုဝင်တွေအများကြီးရှိတယ်ရှိရတဲ့မှာဆိုလို့ရှိရင်ရိုးရိုးအေးမိနာစီချောင်းဆိုးဖြစ်တဲ့ဟာဆိုလို့ရှိရင်လည်းဒါကိုရိုနာဗိုင်းရပ်စ်ပဲ။နောက်အလိုငှက်တွေတခြားငှက်တွေနွားတွေကျွဲတွေမှာဖြစ်နိုင်တယ်ဆိုတဲ့ဟာလည်းရှိရတယ်။နောက်အခုဒီလူဥစားဆိုရင်ကလက်ရှိ COVID-19 ရဲ့အနီးစပ်ဆုံးancestor ဆိုတာသူ့ရဲ့ဟိုမပြောင်းခင်ပေါ့နော်မပြောင်းခင်မျိုးဗီဇအနေနဲ့အနီးစပ်ဆုံးကောင်ကတော့လင်းတို့တွေမှာရှိခဲ့တယ်ပေါ့။အာဘယ်လိုမျိုးကူးရဲဆိုတာလင်းတော့ဒါလည်းကူးသလားခလေကြားကန်ကောင်ဟိုသိခွေကြလို့ကောင်လေးတွေကနေကူးသလားဆိုရဲဟာတော့အခုဒီအငင်းပွားနေစေပေါ့နော်တေချာလည်းအတီတော့မပြူပါသေးပါဘူ
းဟုတ်အခုဒီ COVID-19 ရောဂါလူကိုကူးဆက်တာဆိုလို့ရှင်ဟို mutation လို့ခေါ်တဲ့ဆင်ခဲပြောင်းလဲမှုဖြစ်စင်နေဖြစ်တယ်ပေါ့နော်ဆိုတော့လူဘယ်လိုမျိုးများတစ်ဆင့်တစ်ဆင့်ပြောင်းလဲပြီးမှကူးလာလဲနည်းနည်းပြောပြပေးပါ
ဟုတ်ဒီ COVID-19 ကတော့လူကိုကူးရင် mutation ဖြစ်ကြရဲဆိုတော့ဟုတ်ဘာလို့လဲဆိုတော့သူကဒီ virus ကဥမာအရင်တော့ဖြစ်ခဲ့တဲ့ဟာနဲ့ပြောမယ်ဆိုရင် HIV ကိုကြားကြည့်မယ်ဆို HIV ဆိုရင်သူကမြောက်တေမှာဖြစ်ခဲ့တယ်မြောက်တေမှာသူကအဲ့လိုပဲရာမကွက်လိုမျိုးပဲဖြစ်တယ်ဆိုပေမဲ့သူကလူတွေစီကိုရောက်တဲ့အချိန်မှာကြတော့ဟို cell ပုံစံမတူတာတွေနောက်ပြီးတော့ receptor တို့နောက်ပြီးတော့ဖြစ်တဲ့အကျိုးဆက်မတူတာတွေရှိရတဲ့အကြောင်းဒီလူကိုကူးဖို့အတွက်ဆိုရင် virus ကနည်းနည်းလေးပြောင်းပေးရတယ်အဲ့ဒီဟာပြောင်းလဲတဲ့အချိန်မှာလူတွေစီမှာအကြောင်းသူကယောဂါပူပြီးဖြစ်တယ်။မြောက်တွေစီမှာမဖြစ်ပြန်ဘူး။အဲ့လိုအခုဒီကောင်ဆိုလို့ရှိရင်လည်းသူကလင်းလို့တွေစီမှာဖြစ်တယ်။ဒါပေမဲ့လင်းလို့တွေစီမှာဒီလောက်ကြီးဟိုတခါလေဟိုအရင်တခါသရောကြီးရောဖြစ်နေတာမျိုးမဖြစ်ဘူးဆိုရင်ဒီလူစီကိုရောက်တဲ့အချိန်မှာလူရဲ့ဒီ cell အနေအထားအကြောင်းသူကအရင်ယောဂါပေးတယ်။အရင်ဟိုသေလွယ်တယ်ဆိုတဲ့ဟာမျိုးတွေဖြစ်လာတယ်ပေါ့နော်။ဆိုတော့ mutation ကတော့ဒီ host တနေရာနေတနေရာကိုခုံတဲ့အချိန်မှာ mutation ကနည်းနည်းတော့ဖြစ်ကိုဖြစ်ကြတယ်။အာဆင်ခဲပြောင်းလဲမှုဆင်ခဲပြောင်းလဲမှုကဖြစ်ကိုဖြစ်ကြတယ်။အရင်တော့ SARS တို့ MERS တို့မှာဆိုလို့ရှိရင်လူကိုမရောက်ခင်သူတို့ရဲ့ ancestor သူတို့ရဲ့မူရင်းကနေပြီးတော့ပြောင်းတဲ့အချိန်မှာဆိုရင်90ရာခိုင်နှုန်းလောက်ပဲ ancestor နဲ့တူရောတာတော့89ရာခိုင်နှုန်းလောက်ပဲတူရောတာတော့ရှိတယ်ပေါ့။အခုဒီ SARS-CoV-2 ကကြတော့သူ့ရဲ့ဒီလူကိုရောက်တဲ့အချိန်မှာသူ့ရဲ့အရင်မူလစဉ်းမြင်နေရတော့90လေဒါတော့မှ96.2%တိုင်းတော့တူနေသေးတယ်ပေါ့နော်။အဲနည်းနည်းတော့ပြောင်းသွားပြီ။ဒါပေမဲ့တော်တော်များများတူနေသေးတာတော့တွေ့ရပါတယ်ဟုတ
်။အဲဆိုတော့ဆိုလိုချင်တဲ့အတိတ်တွေကဒီလိုမျိုးပေါ့နော်။လုံးဝပြောင်းလဲတာမဟုတ်ဘူး။တူနေတာရဲ့အရမ်းများနေတယ်ဆိုတော့ရှစ်ဆက်ဘာတွေဖြစ်လာနိုင်လဲ။ဒါကတော်တော်အမြဲကြီးတဲ့အနေထားလို့လည်းပြောရဲဆိုတော့လေ
။ဟုတ်ကဲ့
ရှစ်ဆက်ဘာပြီးတော့ဖြစ်လာနိုင်လဲ။ဒါတော့တူတာတွေအရမ်းများနေတယ်ဆိုတော့
။အော်တူတယ်အရမ်းများနေဆိုတော့လူခုမှသူကစပြီးတော့ကူးကစားဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ဆင်ခဲပြောင်းလဲမှုဖြစ်နိုင်စွမ်းရှိနေသေးတယ်ပေါ့နော်ဆိုတဲ့အခါကျတော့ ဟိုဖြစ်မလားမဖြစ်မလားဆိုတာတရားမသိပေမဲ့အရင်တော့ဖြစ်ခဲ့တဲ့ဟာတွေအရင်တော့ဖြစ်ခဲ့တဲ့ကပ်ယောဂါတွေပေါ့ဟိုနေရာတွေသားအလိုက်ဖြစ်တဲ့ epidemic လို့ခေါ်တဲ့ကပ်ယောဂါလည်းဖြစ်ဖြစ်ဟို pandemic ကမ္ဘာနဲ့တဝမ်းဖြစ်တယ်ဆိုတဲ့ကပ်ယောဂါတွေဖြစ်အဲ့လိုမျိုးဖြစ်တဲ့အချိန်မှာဆို virus က mutation ဖြစ်သွားပြီးတော့တစ်ခါထပ်ပြီးတော့ဟိုပုံစံပြောင်းသွားတယ်ပေါ့နော်ပထမဦးဆုံး wave မှာ first wave မှာဆိုလို့ရှိရင်သူကဒီလူကြီးတွေကိုဒါမှခုခံနေတဲ့လူတွေကိုဓာတ်ပြတ်လုပ်တယ်ဆိုပေမဲ့ now the wave 2ပြောင်းလဲသွားပြီဟဲ့ဆိုရင်စင်ငယ်ကြောင်းလဲမှုဖြစ်စဉ်ဖြစ်သွားပြီရဲ့ဆိုလို့ရှိရင်လူငယ်တွေကိုဖြစ်နိုင်တယ်နောက်အဲ့လိုမျိုးတွေဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးတွေပါလာမယ်ပေါ့နော်ပုံစံပြောင်းသွားတာမျိုးဖြစ်နိုင်တယ်သူကဖြစ်ဖို့အခွင့်အရေးတွေအများကြီးရှိတယ်ခုမှပေါက်ခါစားကောင်းလိုမျိုးဖြစ်နေတဲ့ခါကြတော့ပေါ့နော်ဟုတ
်ဆိုတော့ဒီ COVID-19 ကအမတန်အန္တရာယ်ကြီးနေတဲ့အနေအထားမှာပေါ့နော
်ဟုတ်တတိတော့ထားမယ်ဟာပေါ့နော်တတိတော့ထားမယ်ဟိုအခုတဲလူတွေရောကူးခံရတဲ့လူတွေရောအများကြီးပဲဖြစ်နေတဲ့အတွက်ကြောင့်မလို့တော်တော်များများတော့တတိထားသင့်တဲ့ဟာပေါ့နော်ဟုတ်
โอเคสรุปဒီလိုမျိုး COVID-19 ဒီလိုမျိုးအန္တရာယ်ရှိနေတာကိုအခုသိပ္ပံပညာရှင်တွေပေါ့เนาะအကုန်လုံးစ조사ပန်းစားနေဒီဒါကိုကုသဖို့အတွက်ဆေးရရှာနေပါတယ်ဆိုတော့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဟဲ့ဟိုပါเนาะအခုလောလောဆယ်ဆေးဘယ်နှမျိုးလောက်တွေ့တာလဲဆိုတော့နည်းနည်းလေးပြောပြပေ
းဟုတ်အခုလောလောဆယ်မှာကသူကအခုဟိုတလောလေးရမှာဟို approve ဖြစ်သွားတဲ့ဟာကအဲ့ဒီ April လာတဲ့မှာ approve ဖြစ်သွားတဲ့ဟာက random sweeter ဆိုတဲ့ဟာတစ်ခုရှိတယ်။သူကကြတော့သူကအရင်တော့ Ebola virus ကိုသူက target လုပ်ဖို့အတွက်သူထုတ်တယ်ဒါပေမဲ့အဆင်မပြေဘူးခုဒီမှာကြတော့မှသူဟိုဒီ coronavirus ကြတော့မှသူအသုံးနဲ့ဟာဟိုအဆင်ပြေတယ်ဆိုအဆင်ပြေဆိုတော့လုံးဝပျောက်သွားတာမျိုးမဟုတ်ဘူးသူက virus တွေဝင်တယ်ဆိုလို့ရှိရင်လေ virus ကလူထဲကိုဝင်သွားပြီဆိုလို့ရှိရင်ဒီလိုမျိုး virus မျိုးဆိုရင်သူကဟိုပွားနေရင်ပွားနေတယ်သူကလည်းသူတနေ့တစ်ချိန်ကြာလို့ရှိရင်သူကပွားတဲ့နှုန်းနှေးသွားတယ်ကျသွားတယ်ဆိုတာ attenuation လို့ခေါ်တယ်အဲ့ပွားတဲ့နှုန်းကျသွားတယ်ဆိုတာရှိအဲ့ဒီဟာဖြစ်သွားတော့မှာကအဲ့ကြောင့်ဒီလူအေးမိဖြားလာတယ်ဆိုလို့ရှိရင်လည်းပိုးသက်ဆေးမတောက်ဘဲနဲ့သူကလည်းသူပြတ်သွားတယ်ဆိုတာဒီ virus ကပွားနေရင်အချိန်ပတ်သွားတယ်ဆိုတာဟာအဲ့ဒီထိရောက်အောင်ပေါ့နော်ဒါပေမဲ့အခုဒီ coronavirus မှာကျအဲ့ဒီအချိန်မပတ်ခင်မှာကိုလူကဟိုအဲ့လိုမျိုးဆေးရုံတွေပါအဲ့လိုမျိုးတွေဖြစ်ကုန်တာပေါ့နော်ဆိုတဲ့အခါကျတော့ဒီ random sweeter ဆိုလို့ရှိရင်ကသူကအဲ့ဒီအချိန်တတ်တဲ့ဟာပို့ပြီးတော့မြင်ရတယ်ပေါ့အဲ့လိုမျိုးလေးနဲ့သူက target လုပ်နေတယ်။နောက်ကာကွယ်ဆေးတွေမှာဆိုလို့ရှိရင်ကကျတော့ဒီ virus က cell ကိုလာပြီးတော့မပေါင်းခင်တာပေါ့နော်ဘာလို့လဲဆိုတော့ cell ပေါ်မှာသူကဒီ receptor လေးတွေရှိတယ် ACE2 receptor ဆိုတဲ့ဟာအဲ့ဒီ receptor ကသူကဟိုဇီဝကံမဖြစ်စေရတော့သူကအဆင်ပြေတယ်ဟိုသူ့မှာလှုပ်စရာအလုပ်ရရှိတယ်အဲ့ဒီ virus ကဒီလိုမျိုးလေးလာပြီးပေါင်းလိုက်ပြီဆိုပေါင်းလိုက်ပြီဆိုလို့ရှိရင်သူ့ရဲ့ဒီစုချုံလေးကဒီနေရာမှာပေါင်းလိုက်ပြီဆိုလို့ရှိရင်သူကအမှဟို conformational change ဆိုတာဖြစ်တယ် conformational change ဆိုတော့သူကဒီနေရာဆို activated ဖြစ်သွားပြီပေါ့နော်အာရပြီပေါင်းရသွားပြီဆိုပြီးတော့သူကအထဲထဲကိုဝင်ပြီးပူပြီးဝင်သွားတယ်အထဲထဲကိုအဲ့ဒီနေရာကိုအဲ့ပေါင်းတယ်ဆိုတဲ့နေရာကိုဆေးတွေကမပေါင်းရအောင်လုပ်နေတယ်ပေါ့နော် target လုပ်နေတယ်အဲ့ဒီဒါမှသူ plasma ဟို convalescent plasma ဥစား therapy ဆိုတဲ့ဟာတွေရတယ်ဒါကိုပဲလုပ်တာပဲနောက်ပြီးအခုတလောဒီပြီးရဲ့တရက်နှစ်ရက်ကမှထွက်လာတဲ့ဟာဆို Sorrento company ကထုတ်တယ်ဆိုတဲ့ဟာကကြတော့သူကဒီတရားရင်းလုံးဆိုတော့ cell တွေဖန်ကြားရမှာ lab ထဲမှာစမ်းနေခါကြလို့ရှင်ဒီကျွန်တော် lab ထဲမှာ cell တွေမွေးပြီးတော့အဲ့ cell တွေကို virus တွင်တယ် virus တွင်ပြီးရဲ့ခါကျရင်ဒီ cell တွေစမ်းတယ်သူကစမ်းတဲ့အခုတရားကျော်လောက်ရှိတယ်တဲ့မှာဒီကောင်လေးတစ်ခုကတရားရင်းလုံးသူကဒီအဆင်ပြေတယ်ပေါ့နော်တရားရင်းလုံး virusကျင်းတဲ့ဟာမျိုးရစီတယ်ဆိုတဲ့ဟာဖန်ပြပေါ်မှာတော့တို့ theory ရပြထားပြီးဒါပေမဲ့ဖန်ပြနေပြီးတော့အကောင့်လေးတွေနဲ့ဆက်ရမှရှိသေးတယ်။နောက်လူနဲ့ဆက်ရမှဆိုတဲ့ဟာတွေတော့ရှိသေးတယ်ပေါ့။ဒါပေမဲ့ဒါတို့ရဲ့အခုလုပ်နေတဲ့ဟိုနောက်ဆုံး update ပေါ့။နောက်ဆုံး update လို့ပြောရမှာပေါ့ဟုတ်။
ဟုတ်ကဲ့။ဆိုတော့အခုပေါ့နော်ဒီ mutation ဖြစ်သွားတယ်ဆိုရင်ဆင်ခဲပြောင်းလဲမှုဖြစ်စဉ်လေးတွေကိုမဖြစ်အောင်လို့ပေါ့နော်အရင်ကြိုပြီးတော့ဒီ cell တွေလူထဲဝင်တဲ့အခါမှာမဝင်နိုင်အောင်တားဖို့အတွက်စူးစမ်းနေကြတယ်။ဆိုတော့ဒီလိုမျိုးအနေအထားမျိုးမှာပေါ့နော်အလေးရလည်းအရင်ရှိနေတယ်စူးစမ်းတာတွေလည်းမအောင်မျိုးဒီချိန်မျိုးမှာပေါ့နော်ဟိုလူတွေအနေနဲ့ပေါ့နော်ဒီ virus ကကိုယ်စီကူးမလာအောင်ဘယ်လိုနှုတ်ရှားနေထိုင်ရမလဲဆိုတာနည်းနည်းလေးဟိုနည်းနည်းလေးပြောပြပေးပါဘယ်လိုလုပ်ရမလဲ။
ဟုတ်ဟိုကအဓိကကတော့လေဟိုအဲ့လိုပေါ့လူတွေအချင်းချင်းခွာရမယ်ပေါ့နော်ခွာခက်ခွာနေရမယ်ဆိုတော့6ပေခွာ6ပေခွာအဲ့လိုမှနေရမယ်နောက်ပြီးတော့တန်ရှင်းရေးအဓိကကတော့အဓိကအရင်ရေးချင်တာတန်ရှင်းရေးလောက်ရမယ်အာလက်တွေကိုအဲ့လိုဟိုတအားကြီးလေကြောက်တယ်ဆိုတဲ့ဟာမျိုးဆိုရမှာမြန်မာနိုင်ငံမှာအရင်တဟိုဆေးတွေအရင်နေဖျန်းနေကြတာကိုလည်းတွေ့တယ်အဲ့ဒါကြတော့လေအခု WHO ကနေပြီးတော့ပြောထားရဆိုတာလည်းရှိတယ်ပေါ့နော်သူဒီလိုမျိုးအဲ့လောက်ကြီးဖျန်းတာလူကိုအန္တရာယ် ပေးတာလည်းရှိတယ်ဟိုအကျိုးသိမ့်ရှိဘူးဆိုတဲ့ဟာပေါ့နော်ဆိုတဲ့ခါကျအတင်းအရင်ကြောက်နေဖို့ဟိုဖြစ်တာတဲ့ပေါ့နော်အကုန်လုံးကိုဘယ်ပြစဉ်းစားစားနဲ့စဉ်းစားကြည့်ကြည့်လေးနေရမယ်နောက်အပြင်သွားရင်မထွက်မနေ mask အုပ်ရမယ်မျက်နှာကိုမျက်နှာအုပ်ရမယ်နောက်ပြီးတော့အဲ့လိုမျက်လုံးတွေပါလိုက်ဆိုလို့ရှိရင်လည်းဖြစ်နိုင်ရင်ကာကွယ်လေးနဲ့ကော်ရထားတာကောင်းတယ်နောက်တခုတချို့တွေရေးရတဲ့တွေ့ပါနားထဲကိုဝင်နေဆိုနားထဲကိုတော့မဝင်ဘူးဟိုဘာလို့လဲဆိုတော့ cell ပုံစံမတူလို့ပေါ့နော်အဓိကကနှာခေါင်းရဲ့ပါးစပ်ရဲ့မျက်လုံးရဲ့နောက်ပြီးတော့အဲ့လိုလက်တွေကိုလည်းဂရုစိုက်နဲ့အသေးချာလေးဆက်ပြီးတော့ပုံမှန်ရှင်းရှင်းလေးဆေးပေးမယ်အဲ့လိုမျိုးပေါ့နော်အသေးချာတော့ဟိုဆက်ပြီးတော့ကျွန်မတို့ရေးရှိတစ်နှစ်လောက်အထိကတော့ဒီမျိုးလေးဆက်ပြီးနေသွားပေးဖို့ပြင်ဆင်ထားရမယ်ပေါ့နော်စိတ်ထဲစိတ်အားဖြစ်ကောခန္ဓာကိုယ်အားဖြစ်ကောပြင်ဆင်ထားရမယ်ဆိုတဲ့အားမျိုးတွေတော့ပြောချင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့အဲ့လိုမျိုးပေါ့နော်ဒီလိုမျိုးအိုးယောဂမကူးဆက်အောင်ကယောဂကူးဆက်တဲ့ပုံစံကိုသိထားတဲ့လူတွေကအဲဆင်ကျင်ထိတ်လင်းနိုင်တယ်ပေါ့နော်ဆိုတော့ယောဂကူးဆက်တဲ့ပုံစံကဆောစောမျက်လုံးရယ်နှာခေါင်းရယ်ပါးစပ်ရယ်ပေါ့နော်ဒီရရဲ့အဓိကနောက်တော့လက်တွေပါတွေမှာဆိုတော့ယောဂကဘယ်လိုမျိုးဒီ virus လေးတွေကဘယ်လိုပုံစံနဲ့လာပြီးလူစီကိုဘယ်လိုဝင်လဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါဟုတ်အခုတို့ပြောတဲ့ Facebook မှာတော့တော်တော်လေးပြန်နေတယ်ပေါ့နော်ဟိုတချို့ကြလည်းအဲဥစ္စာမျက်နှာမှာအမွှေးရှိရမရှိရဆိုသဘင်ဥစ္စာကိုတိတ်ပြီးတော့မျက်နှာတွေမကင်ရဘူးလက်တွေပါလေဆိုလို့ရှိရင်သတိထားရမယ်ပေါ့နော်ဘာလို့နောက်ခက်ခောက်ကနေလိုက်တယ်ဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့တစ်ဖက်လူတစ်ယောက်ကဒီလိုနှာချီလိုက်တယ်ချောင်းဆိုးလိုက်တယ်ဆိုတဲ့ဟာမှာထွက်တဲ့ဒီ droplets ပေါ့နော်အမှုန်လေးတွေကသူကမျက်စိနဲ့မြင်မှသတွေးကိုမြင်ရတယ်ဥမာအာဒါသတွေးထွက်တယ်ဆိုတာမဟုတ်ဘူးသူကမျက်စိနဲ့မမြင်ရတဲ့အမှုန်လေးတွေရှိတယ်အဲမျက်စိမမြင်ရတဲ့အမှုန်လေးတွေကကိုကဒီလူတယောက်ကဒီနေရာမှာနှက်ချီအားချီချီခဲ့မယ်အာချောင်းဆိုးခဲ့မယ်ဆိုတာကိုမသိဘဲနဲ့တနည်းအားဆိုတခုခုသပွဲပဲဖြစ်ဖြစ်ဟိုကင်လိုက်မယ်ကင်ပြီးတဲ့အချိန်ကကမသိလိုက်ပဲဒီမဆိုင်ပဲနဲ့မျက်နှာတွေပါရင်ကင်လိုက်မယ်ဆိုလို့ရှိရင်ဒါကကူးနိုင်တယ်နောက်ဟိုတခြားလူကအဲ့လိုမျိုးကိုကဖြတ်သွားတဲ့အချိန်တခြားလူကဟာချီလှမ်းချီလိုက်တဲ့ဟာမျိုးကိုကမသိလိုက်ပဲနဲ့ဖြတ်သွားလိုက်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်ဟိုဘယ်နာတွေရှိခဲ့တာမသိဘူးအဲ့လိုမျိုးတွေဆိုတဲ့အခါကျကိုကတန်ရှင်းရတော့ကျေးဇူးမမလုတ်ပေးရမယ်ပေါ့နော်ဒါတော့ကျမတို့လည်းဒီဘက်မှာဆိုလို့ရှိရင်လည်းအဲ့လိုပဲအကုန်လုံးကဟိုတန်ရှင်းဒီပွားပြီဆိုရင်တနင်္လာရောက်ပြီဆိုရင်အများကြီးလက်စီတနင်္လာနောက်တနင်္လာရောက်ပြီဆိုရင်အများကြီးလက်စီနောက်မျက်နှာကိုလည်းအဲ့လိုမျက်နှာစီးတွေနဲ့ဟိုဗာလေးတွေနဲ့အုပ်ထားတဲ့ခါကျတော့မကင်မိအောင်ပေါ့အဓိကတော့ကိုယ့်ကိုယ်ကိုမကင်မိအောင်လို့အဓိကတော့ဟိုစီချင်ရတာပေါ့နော်သတိနဲ့နေရတာပေါ့အဲ့
တော့အခုလိုမျိုးပေါ့နော်ဟိုပေးချဆုံးပြပေးလို့ဆိုတော့ကျေးဇူးတင်ပါတယ်
မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ NLD အစိုးရလက်ထက်ငင်းကြေးလုပ်ငန်းစဉ်ဘာအဖြေထွက်ခဲ့လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အခုဆိုရင် NLD ဆိုရလက်ထက်မှာနောက်ဆုံးဖြစ်ပွဲရှိတဲ့၄ချိန်မြောက်၂၁ရာစုပင်လုံညီလာခံကျင်းပဖို့ကြိုးစားနေကြပါပြီ။အခု၂၀၂၀ဟာအထွေထွေရွေးကောက်ပွဲနှစ်ဖြစ်တဲ့အချမ်းပြင်းအဖြစ်ဆိုရွေးကောက်ပွဲကိုနိုဝင်ဘာမှာကျင်းပဖို့ဖြစ်လိမ့်မယ်။အဲ့ဒီအချိန်မတိုင်ခင်၃လလဟာနိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းဝေးရေးနဲ့ရွေးကောက်ပွဲကိစ္စကိုပဲအာရုံစိုက်ကြမှာမို့၂၀၂၀နှစ်စံ March April လလောက်အတွင်းNLD အစိုးရလက်ထက်နောက်ဆုံးတစ်ကြိမ်အဖြစ်ငြိမ်းချမ်းရေးညီလာခံတစ်ခုကျင်းပဖို့သင့်တယ်ဆိုပြီးအစိုးရငြိမ်းချမ်းရေးလုပ်ငန်းအကောင့်ထယ်ဖော်နေသူတွေဘက်ကပြောဆိုကမ်းလှမ်းထားခဲ့ကြပြီးသားပါဒါပေမဲ့လည်းမထင်မှတ်ပဲတက္ကသိုလ်အတိုင်းတာနဲ့ COVID-19 ကပ်ရောဂါကြီးမြန်မာနိုင်ငံကိုလည်းဆက်ရောက်ခဲ့တာမို့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေလည်းရပ်တန့်တယ်လို့ဖြစ်သွားခဲ့ရပါတယ်အခုတော့ COVID-19 နဲ့ပတ်သက်ပြီးအရင်တင်းကျပ်ထားခဲ့သမျှဖြေလျှော့မှုတချို့လည်းလုပ်ခဲ့ပြီးမို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လည်းပြန်ဆနေပြီလို့ပြောနိုင်ပါတယ်ပြီးခဲ့တဲ့မေလ30ရက်နေ့ကလုတ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတော်ကြီးအတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေးက27ရာစုပင်လုံညီလာခံကိုလာမယ့်ဇူလိုင်လအတွင်းကျင်းပလို့လဲဆိုပြီး NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကကမ်းလှမ်းထားတယ်လို့ထုတ်ဖော်ပြောဆိုပါတယ်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့လာမယ့်ဩဂုတ်လအတွင်းကျင်းပဖို့ပြန်ပြီးအဆိုပြုသွားမယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကိုစားညှိနှိုင်းရေးမှူးလည်းဖြစ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးခေါင်းဆောင်လည်းဖြစ်တဲ့ဦးမျိုးဝင်းကဇော်လ10ရက်နေ့မှာသတင်းမီဒီယာတွေကိုပြောထားပါတယ်။လာမယ့်27ရာစုပင်လုံညီလာခံဟာ NLD အစိုးရကဥဆောင်ကောင်ထယ်ဖော်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်မှာမို့
အစိုးရတက်တန်းတစ်ခုစာအတွင်းဆောင်ရွက်ခဲ့တဲ့အခြေအနေအားလုံးကိုအကဲဖြတ်မယ်ဆိုအကဲဖြတ်လို့ရတဲ့အခြေအနေရောက်လာပါပြီ။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဘလို့အဖြေထွက်ခဲ့တယ်လဲဆိုတာလေ့လာကြည့်ကြရအောင်ပါ
။ NLD အစိုးရလက်ထက်နောက်ဆုံးဖြစ်လာမယ့်21ရာစုပင်လုံညီလာခံမှာတီထောင်စုသဘောတူစာချုပ်အပိုင်း3ကိုချုပ်ဆိုသွားမယ်လို့ဦးစော်ထေရဦးမျိုးဝင်းကပါထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီစာချုပ်မှာအပိုင်း3ပိုင်းပါမယ်လို့လည်းဆိုကြပါတယ်။အပိုင်း1မှာ NCA အကောင့်ထယ်ဖော်မှုဆိုင်ရာသဘောတူညီချက်တွေပါဝင်မှာဖြစ်ပါတယ်။ဒါဟာအရင်ညီလာခံ2ချိန်မှာသဘောတူချုပ်ဆိုပြီးရရှိခဲ့တဲ့အချက်50ကျော်ရဲ့အဆက်ဆိုရင်လည်းမမှားပါဘူး။အပိုင်းနှစ်မှာတော့2020ပြည့်အလွန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ဆက်လက်အကောင့်ထယ်ဖော်နိုင်ဖို့အတွက်အစ်င့်လိုက်လုပ်ငန်းစဉ်တွေကိုအစ်င့်လိုက်အကောင့်ထယ်ဖော်ကြဖို့ဖြစ်ပါတယ်။ဒီအပိုင်းကိုထည့်သွင်းရတဲ့အကြောင်းရင်းကတော့ရွေးကောက်ပွဲလွန်ကာလမှာဘဲပါတီအနိုင်ရရအစိုးရအဖွဲ့အစ်တက်လာလိမ့်မယ်။တက်မတော်ဘက်ကဆိုရင်လည်းတက်မတော်ကာကွယ်ဦးစည်းချုပ်အပါအဝင်ခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ပေါ်လာနိုင်တာမို့နောင်တာဝန်ယူမဲ့သူတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတစ်ဆက်တစ်ဆက်ထဲဆက်ပြီးအကောင့်ထဲဖော်နိုင်အောင်ဖြစ်ကြောင်းဦးစော်ထေးကပြောဆိုထားပါတယ်။အပိုင်းသုံးကတော့နိုင်ငံတော်အထိုင်မြင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်အဆိုပြုထားတဲ့ Federal တည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူတွေကိုညှိနှိုင်းထည့်သွင်းချုပ်ဆိုဖို့ဖြစ်တယ်လို့ဆိုပါတယ်။NLD အစိုးရလက်ထက်နောက်ဆုံးကျင်းပမယ်ဆိုတဲ့ငြိမ်းချမ်းရေးညီလာခံကိုကြည့်ရင်အရေးကြီးဆုံးကတော့2020ပြည့်အလွန်မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင် EAO တွေဘာတွေဆက်ပြီးလုပ်ကြမလဲဘလို့အကောင့်ထဲပေါ်ကြမလဲဆိုတာကအဓိကဖြစ်နေတာတွေ့နိုင်ပါတယ်။ကျန်တဲ့အရေးလဲကြီးတစ်ဆုံမှုလဲဖြစ်နေတဲ့တီထောင်စုကခွဲမထွက်ရကိစ္စတခုတီးတော့တက်မတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းစတဲ့ပြဿနာတွေနဲ့ပတ်သက်ရင်ညှိနှိုင်းပြီးသဘောတူညီချက်ရကြင်လဲရမရရင်လေ2020ပြည့်အလွန်ကိုတည်ဆောင်သွားမယ်ဆိုတဲ့သဘောမျိုးတွေ့မြင်ကြရပါတယ
်။တကယ်တော့2015ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့နိုင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဥဆောင်ဝင်ရတဲ့နိုင်ငံတော်ကြီးတာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့တွေ့ဆုံဆွေးနွေးမှုပုံစံအမျိုးမျိုးကနေတစ်ဆင့်ငြိမ်းချမ်းရေးညီလာခံတွေကျင်းပမယ်။အဲ့ဒီညီလာခံတွေမှာရလာတဲ့သဘောတူညီချက်တွေကိုပြည်ထောင်စုလွှတ်တော်မှာအတည်ပြုပြီး2008ဖွဲ့စည်းပုံကိုပြင်ကြမယ်။အဲ့ဒီပြင်ဆင်ချက်တွေနဲ့အတူဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့လုပ်ငန်းစဉ်ချမှတ်ခဲ့တာပါ။ငကိုက21ရာစုပင်လုံငြိမ်းချမ်းရေးညီလာခံတွေကိုတစ်နှစ်ကို3ကြိမ်လောက်ကျင်းပမယ်။2020ရောက်ရင်တော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအခြေခံသဘောတူညီချက်တွေရပြီးဖြစ်လိမ့်မယ်ဆိုသည့်အထိမျှော်မှန်းခဲ့တာပါ။အဲ့ဒါလို့မျှော်မှန်းထားကြောင်းလဲအတိအလင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။
ဒါပေမဲ့အစိုးရတက်တန်းနောက်ဆုံးနှစ်ထဲရောက်လာချိန်အထိ21ရာစုပင်လုံညီလာခံ3ချိန်ပဲလုပ်နိုင်သေးတယ်လို့ညီလာခံကရခဲ့တဲ့သဘောတူညီချက်အချက်50ကျော်ကလည်းတိတ်ပြီးအရေးကြီးတာတွေမဟုတ်ဘူးလို့ဝေဖန်တာခံရပါတယ်။တကယ်တော့ NLD ကအကောင့်ထယ်ဖော်ခဲ့တဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဟာ2018ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့အစိုးရတက်မတော်တိုင်းဒေသနဲ့ကိုင်ထိပ်သီးဆွေးနွေးပွဲအတွင်းတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တဲ့တီထောင်စုမှခွဲမထွက်ရဆိုတာနဲ့တခုတီးတော့တက်မတော်စရဲမိကွန်းကြောင့်နောက်ပိုင်းအကျိုးဆက်တွေအများကြီးဖြစ်ပေါ်ပြီးငြိမ်းချမ်းလုပ်ငန်းစဉ်တွေတိုးတက်မှုမရတာကတော့ဒီကနေ့အချိန်အထိပါပဲ။ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးဖော်ဆောင်မှုမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင် EAO တွေနဲ့တွဲဆုံညှိနှိုင်းမှုအပိုင်းမှာညှော်မှန်းထားသလိုအောင်မြင်မှုမရဘူးလို့ကောက်ချက်ချနိုင်ပါတယ်။NLD ရဲ့ငြိမ်းချမ်းရေးအကောင့်ထယ်ဖော်မှုမှာပါတဲ့နောက်ထပ်အပိုင်းတစ်ပိုင်းဖြစ်တဲ့လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ရခိုင် AA တအားပလောင်ကိုကန့် KIA တချင်လက်နက်ကိုင်အဖွဲ့နဲ့အပြစ်ခတ်ရဲစဲရေးဆွေးနွေးညှိနှိုင်းတဲ့စီမံလေးအောင်မြင်မှုမရပါဘူးရခိုင်ပြည်နယ်မှာဆိုရင် AA နဲ့တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေစေပါKIA နဲ့လည်းအပြစ်ရဲ့စာချုပ်မချုပ်နိုင်သေးလို့တောင်းတဲ့ချီရှိတဲ့နေရပြန်လို့တဲ့ကချင်ဒုက္ခတဲ့အရေးကိုလည်းမဖြေရှင်းနိုင်ဖြစ်နေရပါတယ
်။ NLD ရဲ့ညီညာရေးဖော်ဆောင်မှုနောက်တစ်ပိုင်းကတော့အပြစ်ရထားတဲ့ဝါကိုကန့် SSPB SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ကရင်ပြည်လက်နက်ကိုင်အဖွဲ့တွေ NCA စာချုပ်လက်မှတ်ထိုးလာအောင်တရားဝင်ညီညာရေးဆွေးနွေးမှုဖြစ်စဉ်ကြီးတဲ့ပါဝင်လာအောင်ဆွဲဆောင်စည်းရုံးနိုင်ရေးပါ။အဲ့ဒီကိစ္စမှာလည်းတိုးတက်မှုတစုံတရာရတာမတွေ့ကြရပါဘူး။ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးအကောင့်ထယ်ဖော်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ချုပ်ဆိုခဲ့တဲ့ NCA စာချုပ်အကောင့်ထယ်ဖော်ရေးလက်နက်ကိုင်ပဋိပက္ခဖြစ်ပွားနေစေအဖွဲ့တွေနဲ့အပြစ်ခတ်ရက်စဲနိုင်ရေးအပြစ်ရပြီးသားအဖွဲ့တချို့ NCA စာချုပ်နဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြီးတွေပါဝင်လာစေရေးကြိုးပမ်းမှုအားလုံးဘယ်ပိုင်းမှမှအောင်မြင်မှုမေမေရရတာမတွေ့ရပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
မင်္ဂလာရှိ
နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းတော်ရရှင်တွေကိုဖျော်ဖြေပေးဦးမှာဖြစ်ပါတယ်အခုရေအောင်ဆုံး video ကိုအမြဲတမ်းနားဆင်ပါတယ်ဆိုပြီးတော့ messenger ကနေတည်ကျင်တဲ့မိကွန်းလေးတွေမေးလာတဲ့တော်ရရှင်တချို့ရဲ့စာတွေကိုပြန်ကြားပေးသွားခြင်းပါတယ်ရှင် video ရဖွဲ့သားတွေအားလုံးမင်္ဂလာပါခင်ဗျာလို့ရေးလာတဲ့တော်ရရှင်ကတော့မိုးဝင်းစော်ဆိုတဲ့တော်ရရှင်မှာ1985ခုနှစ်ခေတ်ကနေ့စဉ်ဒီပါနားထောင်အားပေးလာတာပါတဲ့အခုဆိုရင် facebook ကနေပြီးတော့ title လွှင့်မှု podcast ကနေပြီးတော့ထုတ်လွှင့်မှု radio ကနေထုတ်လွှင့်မှုတွေအားလုံးကိုနားထောင်ကြည့်ရှုအားပေးနေပါတယ်2019-2020 ခုနှစ်ပြက်ကလေးနေပို့ပေးတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်တဲ့။ဒါနဲ့ Skype ဆိုတာဘလို့ဆက်သွယ်မှုမျိုးလဲဘလို့ရယူအသုံးပြုရမလဲဆိုတာပြန်လည်ဖြေကြားပေးပါအောင်မယ်ဧသနာကျော်ကြီးတဲ့။ဟုတ်ကဲ့ပါရှင်။ VOE ကိုနှစ်ရှည်အားပေးလာရဲဆိုလို့အထူးကျေးဇူးတင်ပါတယ်ဦးမိုးဝင်းစော်ကြီး။ဗီဒီယိုရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရင်တော့ Skype ဆိုတာကိုတွေ့ရမယ်ထင်ပါတယ်။သူကအနည်းဆက်ဆုံးပြောရမယ်ဆိုတော့ကျမတို့ဒီ Facebook Messenger နဲ့နည်းနည်းလေးဆင်းဆင်းတူပါတယ်။ဖုန်းခေါ်လို့ရပါတယ်။နောက်ပြီးတော့ video call နဲ့လည်းစကားပြောလို့ရပါတယ်။အဓိကတော့ video နဲ့ဟိုစကားပြောရတဲ့ application ဖြစ်ပါတယ်။ Skype က2000ပြည့်လွန်အစောပိုင်းကာလမှာ Facebook နဲ့ဒီတူတူလောက်မှထွက်လာတာဖြစ်ပေမဲ့လည်း Facebook ကအရင်သူတို့နေဆက်ရအတိုင်းဝိုင်းကြတဲ့မှာအသုံးပြုတဲ့ application ဖြစ်ပြီးတော့ Skype ကတော့လူများကိုဖွင့်ပေးတဲ့ application မှာ Facebook က Skype ထက်နောက်ထပ်3နှစ်လောက်ကြာတော့မှအများသုံးရအောင်ဖွင့်ပေးတာဖြစ်ပါတယ်။ဒါကြောင့်မလို့ Skype ကိုတုံးလို့ရတာပူဆောင်းမယ်လို့ထင်ပါတယ်။မမကြီးလည်းအစောပိုင်းမှာ Skype ကိုပဲအားကိုးပြီးတော့ဒီ video call ခေါ်ကြရတာကျွန်မမှတ်မိပါတယ်။ဒါပေမဲ့ဒီမှာ Skype က Facebook စာမျက်နှာနဲ့မတူတဲ့အချက်က Facebook စာမျက်နှာကလူမှုကွန်ရက်စာမျက်နှာဖြစ်ပါတယ်။အမှစာတွေရေးတင်လို့ရတယ်၊တက်ပုံတွေတင်လို့ရတယ်။ဦးမိုးဝင်းစောသိမယ်ထင်ပါတယ်နော်။ဒီ Skype ကတော့ video phone call ပဲခေါ်လို့ရတဲ့ telephone ဆက်သွယ်ရေး application ပဲဖြစ်ပါတယ်။ကွန်ပျူတာရောတက်ဘလက်တို့ကနေပြီးတော့ဒီ application Skype SKYPE ဆိုတဲ့ဒီ application ကို download လုပ်ပြီးတော့ဖုန်းခေါ်လို့ရပါတယ်ရှင်။ video call အချင်းချင်း wifi နဲ့အသုံးပြုပြီးခေါ်မယ်ဆိုရင်တော့အခမဲ့ခေါ်ယူလို့ရပါတယ်နော်။ဒီထက်ပိုပြီးတော့ Skype အကြောင်းသိချင်တယ်ဆိုရင်တော့ internet မှာရှာကြည့်ပါဦး။စလုံးပေါင်း SKYPE ဖြစ်ပါတယ်ရှင်။ video ကိုနှစ်ရှည်အားပေးလာရဲဆိုတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ထပ်ပြောချင်ပါတယ်။နောက်ထပ် Facebook ကြော်လွင်ဆိုတဲ့ Facebook account ကနေပြီးရေးလာတာကတော့ဒီစဉ်ကဘာတော်မှာဖြစ်ပေါ်နေတဲ့သတင်းအကြောင်းအရာများကိုအချိန်နဲ့အမျှထုတ်လွှင့်ပေးနေတဲ့ VOA Bambis News ကိုအထူးပဲကျေးဇူးတင်ပါတယ်ရှင်တဲ့ကြော်လွင်ဆိုတဲ့ Facebook အကောင့်ကနေရေးလာတာပါဒီတော့ရှင်လိုပဲဟိုးနှစ်ပေါင်းများစွာကတည်းက VOA ကိုနားဆင်လာပါတယ်ဆိုပြီးရေးလာတဲ့တော့ရှင်ကတော့ Facebook အကောင့်ပိုင်ရှင်မောင်မောင်မောင်ဆိုတဲ့တော့ရှင်ဖြစ်ပါတယ
်ကျေးဇူးပါ VOA VOA သတင်းတွေကိုနှစ်ပေါင်း20ကျော်ကတည်းကရေဒီယိုကနေတိုးတိုးတိတ်တိတ်နားထောင်ရင်းနဲ့နိုင်ငံရေးလူမှုရေးစီးရေးစတဲ့သတင်းတွေကိုယုံကြည်စိတ်ချအားကိုးပြီးနားဆင်ခဲ့ပါတယ်။အခုလဲ VOA ကိုအဓိကထားပြီးတော့သတင်းစုံမှတ်သားရင်းနဲ့တချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့လဲတင်လို့ရှိပါတယ်။ဒီအတွက်ခွင့်ပြုပါလို့မေတ္တာရဲ့တောင်းခံပါတယ်။ VOA ဌာနကြီးကဘာတီတီွေတီမြဲပြီးဝန်ထမ်းအားလုံးကိုကြမ်းမှစိတ်ချမ်းသာရှိကြပါစေ
။ဟုတ်ကဲ့ပါ။တချို့စိတ်ဝင်စားစရာသတင်းတွေကို copy ယူပြီးတော့ပြန်ပြီးတင်တယ်ဆိုလို့ရပါတယ်။ VOA ကသတင်းတွေကိုတစ်ဆင့်ပြန်တင်တဲ့အခါမှာVOA ကတည်တင်းဖြစ်တယ်ဆိုတာတနေရာရာမှာပြောပေးတာမျိုးဒါမှမဟုတ်လေကျမတို့ဒီတည်တင်းရဲ့မူရင်းကိုပြန်ပြီးတော့ဟိုထပ်ဆင်ပြီး share လုပ်တာမျိုးဆိုရပါရင်เนาะကျေးဇူးတင်ပါတယ်ရှင်တစ္ဆာဆိုတဲ့တော်ရရှင်ကလည်းကျွန်တော်တို့မြန်မာနိုင်ငံကလည်းစေဆိုးရလက်ထက်ကစပြီးတော့အခုပြည်သူအဆိုးရလက်ထက်အထိ VOA လို့တည်တင်းဌာနတွေကထုတ်လွှင့်တာတွေကိုပဲအချက်အလက်တည်တင်းယူနေရသေးပါတယ်ဟုတ်ပါတယ်ဒီလောကပဲကျွန်တော်တို့ VOA ကထုတ်လွှင့်တဲ့တည်တင်းတွေကိုဒီမြန်မာနိုင်ငံကအဆိုးရကဒီစစ်တပ်ကကိုကူကပြီးတော့ထပ်ဆင်ပြီးဖော်ပြခဲ့တာကိုဒီတော့ရရှင်ရင်းညွှန်းပြီးတော့ပြောဟန်တူပါတယ်နော်ရင်ထားထိုင်းဆိုတဲ့တော်ရရှင်မေးလာတာကိုလည်းဖြေကြပေးကြပါလိမ့်ဒီတော်ရရှင်ကအရင်တုန်းကအရင်သတင်းပတ်တွေမှာမေးထားတဲ့တော်ရရှင်တွေလိုပဲအစီအစဉ်နားထောင်မရဘူးဆိုပြီးစာရေးလာတာပါသူကမင်္ဂလာညချမ်းပါဗျာတဲ့ VOA 1တော်သားတွေချမ်းမှချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေဗျာတဲ့ဗီယိုရဲ့ညပိုင်းရေဒီယိုသတင်းထုတ်လွှင့်ချိန်ဘာကြောင့်များလွယ်နေပါလဲသိချင်ပါတယ်တခါတလေနားမစင်လိုက်ရပါဘူးတဲ့ည9နာရီရေဒီယိုသတင်းကြမှနားဆင်ရပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါဒီတော့ရှင်မေးထားတဲ့ညနေ6နာရီခွဲကနေ9နာရီသတင်းထုတ်လွှင့်ချိန်ကကျမတို့ကိုရိုနာကပ်ဘေးအရေးပေါ် di atu kalama ay season ko kita yai ya sign tawari. Jemaru mana pan radio season ni nyawai kau naik ani senai season ni kuwe tahun ini ni apa cipai. Jazam lo di ni ni bayi dini cang naik kuwe kena naik kuwe macala yau sebab memai. Jemaru lolo zaman tahun ini bawa no. Mimi lah itu aja tu jemari. Nya kau naik season ko sambil nasi malu jendu jemari. Kamu corona virus kusai pihon buang urusan ni je. American pihon zoomale di yoga kagoi ye tu jenjat hari seminggu ni ko. Shocha pelai lo, luar titu mupun nyala pelai cuti tari macam no COVID 19 yoga ni seyong tengah hari pihon pihon nyala je. Memang ni emale di lumiu kandang cuti, shopo pelai ni pada pihon. Sayi lai dora sendiri awi sago wimya pihon mari. Bawa kakak sura Facebook kampai singaro.
Yesi jauh mandia udin pihon dora jitu ba. ทุกชีวิตเลยยุคเก่าเป็นลูกผู้เป็นเอาเป็นเจ้าหมายวันนี้ท่านก็ช่างมาท่าเลยสิ่งอันใดไม่ลุลุที่ยุคเก่าที่ก็มักคุ้นสนายบุลุอามากรรมละโน้บะบัดดูมาอามาขันนายมาวแต่แกยังส่งยุคเก่าเป็นมาลุจะมาวปีดูรู้ดูก็สาวว่าเนี่ยยุคเก่าแค่แค่เพี้ยนเลยละที่ยุคเก่าเป็นก็จะมาวมาลุเปลี่ยนเลยอาณาอยู่ตะคุรีก็จะมีพี่อาริก็มีแล้วชีสุยาก็มาลุลุก็เลยมาเพี้ยแล้วบัดดูก็เปลี่ยนเปลี่ยนอารมณ์เลย
ที่ยังไม่กู้เสมอเช่นเช่นไม่เปลี่ยนตัวเนี่ยยุคเก่าเปลี่ยนไปบ้างล่ะสุดท้ายตัวก็ใช้บุคคลสายลาลับเฉพาะเองแต่มาในยังไงสิ่งที่เป็นไปได้เนี่ยเป็นไปเพราะว่ามีนี่ก็ลุลุลเล่ทุกพอเยี่ยดล่าจ่ายตัวเช่นนี้สายก็เลยคุ้มเสียเปลี่ยนพอเปลี่ยนไปตัวเจ้าหมายเองสิ ฟิวเอ็ดเรียนทางการเกษตรกุหลาบธรรมกาตุยมูโจทบเจนเจเนปเตปเปียบเปียเจมาเอเดอคุปเชปวานีเรกูนาฟาริสังเซปเวรีแทมเมมเปียวโลปิโวเจตันเปียโวตัวกูดีกุหลาบธรรมกาตั้งแมนทาวิเมเนพับเชจูลุนีเรจมาเจมรอยเยลูกคุยเยชูพามูลูเตมูริกาจะขายมจีเยตเก็บชีเยพิปานีเรถ้าจำลูดีเกสากุมจะมาลูเตมิโอเอ็งไลลูเตมิโอนายนักการลูกคุยเยอพวยที่เชียงทอลุนติมจ้าปีวาสุเปียดีตัวราชินีตายเยขมาเยสุเปียสายลาวาเอชิน
ที่จะขายที่ต่างๆเสียไปได้ไหมคะเนี่ยประเทศเปรูจีลาเนี่ยนอกจากตัวราชินีสกุลเลยพบยาบีจมาร์เองแม้เช่นจะหายป่วยแล้วว่าก็เอลวินส์เรตตัวราชินีไปใช่ไหมคะนี่ก็ยินดีมาโมดิอาจิสูนี่เรื่องลุยมาพบเอาโมดิอาลีเป็นตัวยินดีมาปูบลูจิสูรามูทาเลสุราคุณเรามีลุยมีอยู่กันตัดดีบ่าวเองทุกที่ไหนก็ต้องไงอาณาจักรความสิบิโรไทยนาดูรีสิ่งของเราจีรีป่าวเองดิโมครีซีมีเงินจีบ่าพากินจีบ่าสุดที่สูง จะใครนี่ก็โมดิอารีนี่จะเนี่ยมีลูกตายเองเต็มไปหมดเลยแต่เรามาจะใครนี่ที่ขันนี่นายลูกกังอ่อนนี่เนี่ยมาปะแต่เลยเช่นใดนัดคุยที่ว่าสรุปว่าที่เราอยากมีรีก้าที่ใจพิศวงมาไม่เข้าบ่าวแต่เมื่อเตยมุก้าที่ทับปูบลูเปลี่ยนทางเราออกมาตีชาบ่าแต่เรามีตับเพี้ยนนี่ลูกเชนหรือเรามีตีเราไม่รู้ใจเองแล้วรู้ใจไหมเราสู้ตัวไม่รู้ตีท่าลูกเชนแต่ในใจจะใครพิจารณาคุยทับปูเปลี่ยนทางในเราอยากมีรีเนี่ยเปลี่ยนใจออกมาไม่เอามาดี
ที่ปงเจนยูเนอร์จะขายสินค้าเนี่ยมาไม่เข้าบ่าวสุดยอดที่ตัวราชินีลาลาบ้าอากูเจนเนอร์ใช่ไหมที่มาตัวราชินีเย่ยิ่งพูดนานเสียเปลี่ยนพอบีอาบีจะมาเองเมื่อเราว่าเราหน้าคนเสียใช่ไหมสุดยอดสาวกสาวชีลาเรตัวราชินีเราเมื่อกูยังได้ที่ตาจีเสียผิวเนี่ยก็จะมาเอาสูตรจนจังหวะก็อังสมบูรณ์ใช่ไหมทุกอะไรวิวเอ็ดเรนนี่ก็ยังยังน่าทำใช่ไหมเนี่ยถ้าจำเราคุ้นรู้สายไปสุดยอดคุ้นรู้ยี่ลาวาเลยเช่น
จนรู้ตัวนี้ก็ยังขอฟ้องกับกองเสียสีเปลี่ยนแล้วตอนนี้จะทำมาแต่ราจีก็จะท่องเจ็ดแล้วจีก็จะท่องกูอยากเจ็ดซูซูบังต้องนั่งกูอยากเจ็ดปีเกียบอะไรจนรู้สีมาเช่าใบหนึ่งเลยสีอะไรแต่เลยพันห้าอะไรวิดีโอเลยใหญ่ท่าละสีอะไรจนรู้ฟ้องกับกองเสียเรื่อยๆก็รอที่เราจีก็แข่งในยิ่งแล้วบอกไปรู้แต่ไหนน้องเลยเปล่าอย่าเล่นท่าไหนบ้างจนรู้ก็จีเล่แล้วพ่อลูกยิ่งมาเย็นนี้ได้เนี่ยเราไม่รู้
มาจากคณะเอริเดราเชียร์มาบ้าต้องนั่งกูอยากเจ้าเข้าคณะกูแต่สัญญาการที่เจ็บบุเช่นนายเอลลูจีมาเข้าผู้ด้วยกูยี่ดาวน่าบ้าเขมียเจ้าจูบ้า
โอเคแต่ถ้ากูคณะเพี้ยนนี่ยังเอ็ดด้วยจำรูดรูดิลมิวเนี่ยเนี่ยเคจีเป็นยามเอสุนอแล้วว่าเสียงมีพี่ว่าอุสุพยอตุกาตุยเอ็คเคกูยี่พี่ดินจ้าลาลาพี่ไป
ตลอดชีวิตเป็นอะไรก็ดีจะไปดีมาเลยจะทำไมเนาะนับไปมาตลอดชีวิตก็มีมาที่เช่นเดียวกันเนี่ยชอบอยู่ดูสิการ์เซ่ทุกวันวิวเองยิ่งมาวันเองยิ่งมีแต่จะเนี่ยวิวสิ่งที่เสมอเรื่องเป็ดเดียวอาจารย์เป๋วิวเป็นจริงเนี่ยพี่รู้วิวอีกอันหนึ่งพี่รู้เนี่ยถ้าเดี๋ยวสังเกตมาเสียดเช่นเรื่องสังปาจริงเนี่ยนับไปก็ตัวจริงเนี่ยเรื่องเสียดเลยนั่นไงยิ่งเช่นเรื่องเป็ดเดียว ก็วันที่นี้ยูซ่าจะดีกว่ายิ่งพูดยังยืดยันได้ส่วนเนาะจะมารู้วิวอีกก็สายจับ ဆားရိုက်ကနေစပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်အခုတေးထောင်းထားတဲ့ဒေါ်ရရှင်နေစီဆက်ချင်ပါတယ်မမတ်အေးသနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်ဒေါ်ရရှင်နေနဲ့တကွာတေးတံကိုနားဆင်သူမိမိအနှဲငယ်ငိုက်မြည်လာတတ်တဲ့အတွေ့မောင်လေးနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်ဒီတချင်းဒီနားထောင်ပြီးတော့ငိုက်မြည်တယ်လို့ပြောလာလို့သူပြောရဲ့ဒီမောင်လေးရေထားပါရယ်ဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်အမောင်လေးရေထားပါရယ်ဆိုတဲ့တချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုဒီဖြစ်ပါတယ်တင်းတင်းမြတ်တည်ဆူထားတာပါနော်ဒီတော့သူပြောထားရဲ့ဒီဟိုငကုံမူရင်းတင်းတင်းမြတ်မဟုတ်ဘဲနဲ့ဟေဇယ်နောက်ဆုံးဆူထားတဲ့တကြော့နှစ်ကြော့တေးကိုဒီသူပြောတဲ့အတိုင်းဆိုတော့မောင်လေးရေထားပါရယ်ဆိုတဲ့တချင်းလေးနဲ့နှိုးချင်ပါရဲ့နော်တော်ရရှိနေနှိုးထားပြီးဒီတချင်းလေးကိုခံစားနာဆင်ကြည့်ပါအောင်ရှင်ကြောနှစ်ကြော့ဒေးကိုဒီဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေးတခြင်းတောင်းဝါတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်နှွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ရဲ့အားလုံးကျေးဇူးတင်ပါတယ်
ခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အာဂျင်တီးနားနိုင်ငံကကနူးလှေလော်အားကစားသမားတစ်ယောက်ကတော့ကလေးရေကူးကန်ထဲမှာအိုလံပစ်ပြိုင်ပွဲအတွက်လေ့ကျင့်နေပါတယ်။ရုရှားနိုင်ငံကစန်တာဆီယာတစ်ယောက်ဟာ48နှစ်လုံးမအိပ်ဖဲလူပေါင်း90ကျော်ကိုသပင်ညှက်ပေးခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူပေတို့ကတင်ဆက်ထားပါတယ်။အာဂျင်တီးနားနိုင်ငံကကနူးလှေလော်အားကစားသမားတစ်ယောက်ဟာ2021အိုလံပစ်ပြိုင်ပွဲအတွက်သူ့ချစ်သူရဲ့ရေကူးကန်အသေးလေးမှာလှေလော်လေ့ကျင့်နေပါတယ်။ဆဗန်ရှန်ရိုစီဟာကိုရိုနာကပ်ရောဂါကာလအတွင်းအလေးအကျင့်မပြတ်လိုတဲ့အတွက်အခုလိုတီထွင်ပြီးလေ့ကျင့်နေတာပါ။သူ့ကနူးလှေကိုဘေးတစ်ဖက်တစ်ချက်စီကသစ်ပင်တွေမှာခြိထားပြီးသူကတော့ရေကူးကန်လေးထဲမှာလှော်ခတ်နေတာပါ။ဒီပုံစံကအကောင်းဆုံးအနေထားမဟုတ်ပေမဲ့လည်းသူ့အနေနဲ့မလေးကျင့်ပဲနေထားတဲ့ဆိုင်ဒါကအကောင်းဆုံးပဲလို့ပြောပါတယ်။ Rosiha, Natal Funakunekrega, Nanganga de Muerigo, Winjangera, Kibiro, Natalsa Gugune, Lima Neuroma, Simbare, Fan American Championship Jangwema, Widze Suyake Bubare, Natalna said Japan Ulambi Jangwe Dwele, a Yukambo Pinsin Tabime, Guruna Kayoga, two a Madrid, Dinido, three sign Kageabare, Tabimele, Nauhima, Piami, Chimbame, Dipwe, Edwell, say Amateve, Josa Panza Sabi, Lichinirawa. Argentina Nangama Corona virus jaw, they sold to Chara Chosage or Shivio, who said to Bong Natang Dong Niva Shivare Kamya.
Russia Nanga set is the Yata Ugaro, Hollywood Wild West Sagare Galu, Chido Shichang Tatare, Bingune Jure Garzigu Titulai Bari, Krasnoda Yaga Gawasho Banshe, Freegan Mikil Yanga Titwinga Pipi, Lene Jure Garzigu Titwinga now. Aguru Chetal Shichang Bare, Bingugago, Pantigayawa. Digane Pantibu, Dunet Puevariha, Lava Miazwa, Juza Gezaraba. Digaja Luette Sigbani Yabugale, Mule Ulu Piovari. Tamele Bingulu, the Lanzian Dwanine Gagaro, the Dolly Ulare, Lu Pantitu, Mikil Yanga, Piovarishin.
Rashana Yama, Lisa Shinai, Gwen, Luvan Kuze, the Vinca Bigere, Sandasia, Jong Tinja Bibame. Vladislav Dimitrovich ha, Russia nangan Castro Manioma ni tai lu phit pi lo. Pi ge de a pat ga tu sai phwin bwe a yaw myin tin ne a nei ne nyan ya za dai khaw maw 60 jaw ko zabin hnyat pi ge da ba. Di zabin hnyat marathon ma mat ya sa bo ne taw phu law be khana na pi lo 48 nai daw shao a lou lou khe da ba. 48 nai lo ma ait de a twet le tu si ma naw so zabin hnyat de tu a nei ne nyan ywet hnyat mi ma so yin ne tu ri le shi ba de. Tapi melalui bahasa macam ni, pisau dua ni tu, sejuta daya ya barai lu, saya mana jadi duga dia barai. Pada itu yang sebenarnya aku mana lihat lau cahaya gaya biru, tu sebenarnya mana tu mah pawai bo, luar le pekok gaya barai. Demi dua besar tu benar yang sebenarnya kedai lesu ragu senyap di calau ni biru. Kini kebal senjeng sah oma, melayan mana cahaya zon sebenarnya ni, sebenarnya mana tu apa le, macam pawai bo coban oma wa.
ဒီကိစ္စဆိုင်ရာတရားကတော့ကိုနာဗိုင်းရပ်စ်ပိုးမှုကာကွယ်ပေးနိုင်ပြီးအပြင်ထွက်သွားလာဆိုင်ထိုင်ပြီးအစားအစာစားလို့ရမယ်ပလတ်စတစ်ခေါင်းဆောင်တမျိုးကိုဖန်တီးလိုက်ပါတယ်ပြင်သစ်ဒီဇိုင်နာခရစ်စတိုဖီဂန်နီဂွန်ကမီးပုံစံပလတ်စတစ်ခေါင်းဆောင်အကြီးကြီးကိုဆွထားတဲ့သူအနေနဲ့ကိုနာဗိုင်းရပ်စ်ကိုအနေရကနေဘေးကင်းစေမယ်လို့ပြောပါတယ်အခုလောလောဆယ်စီးကွက်ထဲမှာတီထွင်ထားတဲ ဆောင်လေးကိုတီထွင်လိုက်တာပါဒီပစ္စည်းကိုတော့ကနေဒါဂျပန်အာဂျင်တီးနားကလူတွေတောင်စိတ်ဝင်စားမှားယူတာတွေရှိတယ်လို့လည်းသူကပြောပါတယ်အခုတော့တင်းအချင်းချုပ်ကိုပြောပြမှာပါအတ္လန်တာပြည်နယ်ကအစင်းနဲ့စားလို့ရတဲ့ဆိုင်ရဲကားနဲ့မောင်းဝယ်ရတဲ့နေရာမှာလူမဲအမျိုးသားတအူးကိုတနက်နဲ့ပြစ်တက်ခဲ့တဲ့ရဲအရာရှိကိုအလုတ်ကနေထုတ်ပယ်လိုက်လို့နောက်တအူးကိုတော့လစာနဲ့ခွင်ပေးလိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေအစောပိုင်းကကြေညာခဲ့ပါတယ်။သုံးလအတွင်းသမရကိုထောက်ခံတဲ့ပထမဆုံးအကြိမ်အကြီးအကျယ်ချီတက်ပွဲကြီးကို Oklahoma City မြို့ရဲ့ Book Center မှာလာမယ့်စနေနေ့မှာစုဝေးကြမှာဖြစ်တယ်လို့လူပေါင်း 19,000 လောက်တက်ရောက်ဖို့ရှိတယ်လို့ဆိုပါတယ်။COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့အချိန် CDC ကသတ်မှတ်ထားတဲ့လမ်းညွှန်ချက်တွေအရထရန့်ကိုထောက်ခံတဲ့ခြိတက်ပွဲတွေဟာဗိုင်းရပ်စ်ကူးစက်မှု NDA အမြင့်ဆုံးမှာရှိနေလိမ့်မယ်လို့ဆိုပါရရှင်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဒီကနေ့စတင်ကျင်းပမဲ့43ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးညီလာခံကိုကိုရိုင်းတက်ရောက်သူတွေနဲ့ရောဗီဒီယိုကွန်ဖရင့်တွေနဲ့ပါပုံစံနှမျိုးနဲ့ကျင်းပသွားမှာဖြစ်ပါတယ်။လူ့ခွင့်ရေးကောင်စီကနေအရေးယူအတည်ပြုမဲ့ဆုံးဖြတ်ချက်ပေါင်းအခု40ကျော်မှာမြန်မာနိုင်ငံကိစ္စလည်းပါဝင်မှာဖြစ်ပါတယ်။လာမယ့်ဇူလိုင်လကုန်ပိုင်းရောက်ရင်ပါကစ္စတန်နိုင်ငံမှာ COVID-19 ကူးစက်သူ 1.2 သန်းထိရှိလာနိုင်တယ်လို့ခန့်မှန်းကြောင်းပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူဦးရေတန်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုချိန်ထိရောဂါကူးစက်ခံထားရသူပေါင်း34,000ကျော်ရှိနေပြီးသေဆုံးသူပေါင်း2,900လောက်ရှိပါတယ်ရှင်။တနင်္လာနေ့နဲ့နက်ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံးလည်း COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.